Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ရ2022ခုနှစ်မေလ22ရက်နေ့တင်းင်းခမင်းဒီမနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ25 40 58လိုင်းနမီတာ190ထုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနက်ခင်းသောရရှင်တွေနားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေတင်မှာတော့ယူကရိန်းနိုင်ငံမာရီဥပိုမြို့ကလက်ကျန်တိုက်ခိုက်ရေးသမားတွေကိုဖယ်ရှားလိုက်ပြီးရုရှားဘက်ကကြေညာပါတယ်။ဒီချိန်မှမှာပဲဖမ်းဆီးခံယူကရိန်းစစ်သားတွေအရေးကိုလည်းစိုးရိမ်နေကြပါတယ်။ဩစတြေးလျထွေထွေရွေးကောက်ပွဲမှာတော့လက်ဝဲအတိုက်ခံလေးပါပါတီကအနိုင်ရသွားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေပြကြကြရမယ့်သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော
့ sorry အင်အား30လောက်လို့ပြောတယ်။အဲ့ရဝင်လာပြီးတော့မိတဲ့လူတွေဒီသားစုတစ်စုရှိပါ့။မိသွားတာ။ဖမ်းမိသွားတာပေါ့။အမီတော်ကအဲ့ဒီကောင်မီးရဲ့ကောင်မဒီသားစုတွေကကောင်မလေးက
ကွေးတိုင်းနဲ့ကချေးရွာတစ်ခုကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းတာမှာဆူဆူရွာရွာလူအခွင့်ရေးချိုးဖောက်တာတွေရှိတယ်ဆိုတော့ဆွဆွဲချက်တွေကိုစူးစီးတင်ပြထားတဲ့အဖက်စင်ဒုတန်စီစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်ရှင်ဒါပြင်ဇင်ဘာဘွေကစိန်တူးခေါ်ရေးလုပ်ွက်အတွက်တရုတ်ကယုံကြည်မပေးသေးတဲ့အကြောင်းလူအခွင့်ဒီမိုကရေစီလူအခွင့်ရေးနဲ့ခေတ်ပြန်ကဘာတပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းများစူးစီးတင်ပြချက်တွေကိုလည်းဒီမနက်ခင်းမှာနားဆင်ကြရဖို့ရှိပါတယ်အခုရေစုံတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့အတူတင်ပြပေးပါမယ်ရှင်
ယူကရိန်းနိုင်ငံမရီပိုစစ်ကမ်းမြို့ကတမနီဆက်ရုံမှာနောက်ဆုံးကျန်းနေတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေကိုဖယ်ရှားလိုက်ပြီလို့ရုရှားကာကွယ်ဝင်ကြီးဌာနကကြေညာလိုက်ပြီးတဲ့နောက်မှာအဖမ်းဆီးခံယူကရိန်းစစ်တုံ့ပန်းတွေအရေးစိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ရုရှားရဲ့ကျူးကျော်မှုကိုယူကရိန်းတွေကြံ့ကြံ့ခံတိုက်ခိုက်ခဲ့ကြတဲ့တင်ကြေတပ်တစ်ခုဖြစ်တဲ့တမနီဆက်ရုံကိုတိမ့်ပိုက်နိုင်ပြီဖြစ်ကြောင်းကြေညာလိုက်တဲ့အတွက်3လနီးပါးကြာရုရှားတပ်တွေဝိုင်းရံပိတ်ဆို့တိုက်ခိုက်ခဲ့ရတဲ့မာရီပိုမြို့ဟာအခုခါအပျက်စီးပုံတစ်ခုလိုဖြစ်နေပြီးမြို့ကန်2000ကျော်လောက်တည်ဆုံးခဲ့တယ်လို့လည်းခန့်မှန်းထားကြတာပါနောက်ဆုံးအချိန်အထိခုခံခဲ့ကြတဲ့တမနီဆက်ယုံကယူကရိန်းတပ်ဖွဲ့တွေကိုစစ်ပွဲအတွင်းကျူးလွန်တဲ့လုပ်ရက်တွေအတွက်ခုံရုံးတင်ဆစ်ဆေးမယ်လို့ယူကရိန်းနိုင်ငံအရှေ့ဘက်ကရုရှားကအားပေးထောက်ခံနေတဲ့ခွဲထွက်ရေးသမားတွေရဲ့ခေါင်းဆောင်ဒန်နစ်ပိုရှလန်ကပြောပါတယ်အဇော့စတာတမနီဆက်ယုံကိုခြေကုပ်ယူပြီးတိုက်ခိုက်နေသူ2400ကျော်ဟာအဇော့ပြည်ရင်းကာကွယ်ရေးအရန်တပ်ရင်းကဖြစ်ပြီးအခုလိုတမနီဆက်ယုံကိုတင်လိုက်နိုင်ပြီလို့ရုရှားရဲ့ကြေညာချက်နဲ့ပတ်သက်ပြီးယူကရိန်းအစိုးရကတော့တစုံတရာမတုံ့ပြန်သေးပါဘူး။ပြင်သစ်သမ္မတကအဆိုပြုထားသလိုယူကရိန်းနိုင်ငံကိုဥရောပနိုင်ငံရဲ့အတိုင်းဝိုင်းမှာအရင်လက်ခံတာမျိုးမဟုတ်ဘဲ EU ဥရောပသမ္မတအဖွဲ့ဝင်ဖြစ်နေအပြည့်အဝလက်ခံဖို့လိုအပ်ကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောကြားလိုက်ပါတယ်။
Нам не потрібні ті чи інші можливості або технічні спроможності щодо доступу до тих чи інших фінансів. Це важливо щодо економіки.
І ухован підпоте, що в тарі кисане ПДБ, та ча ні най не зя, мало ваву. Бачам не сиро, да ха, Уропа не Юкрейн ло ча, а пе ю лоударе ма хобе. Уропа не Раша ро ча ма ба. Нав ча а пе ю лоудара мю, пітла ме сиро, те ча ба ре ло. Юкрейн го лайок те, Португі вон чі чоб, Antonio Costa နဲ့စနေနေ့ပူးတွဲသတင်းစာရှင်းလင်းပွဲမှာယူကရိန်းသမ္မတကပြောပါတယ်။ပြင်သစ်သမ္မတ Emmanuel Macron ကတော့ယူကရိန်းအနေနဲ့ EU အဖွဲ့ဝင်ဖြစ်ရေးအတွက်အချိန်ယူဖို့လိုအပ်တယ်လို့ဥရောပနိုင်ငံရင်းအတိုင်းဝိုင်းရဲ့အဖွဲ့ဝင်အဖြစ်အရင်ဝင်ထားဖို့မေလ9ရက်နေ့ကပဲပြောဆိုထားတာပါ။ယူကရိန်းအနေနဲ့ EU အဖွဲ့ဝင်ဖြစ်ဖို့အုပ်ချုပ်ရေးအဂတိလိုက်စားမှုတိုက်ဖျက်ရေးနဲ့တရားဥပဒေစိုးမိုးရေးအပိုင်းတွေမှာသတ်မှတ်ဆန်တွေပြည့်ညှိဖို့လိုအပ်မှာဖြစ်ပါတယ်။ယင်းနှစ်သမရရဲ့အဆိုပြုချက်ကိုတော့ဥရောပခေါင်းဆောင်တချို့ကဝေဖန်နေကြပြီးဒါမဲ့ဂျွန်လကုံ EU ထိပ်သီးအစည်းအဝေးမှာအခြေတင်ဆွေးနွေးကြဖို့ရှိပါတယ်။ EU နဲ့ NATO စစ်မဟာမိတ်အဖွဲ့မှာပူးပေါင်းပါဝင်ဖို့အတွက်ယူကရိန်းကကြိုးပမ်းနေချိန်မှာပဲရုရှားက February လမှာကျူးကျော်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အနာဂတ်စစ်ပွဲတွေဟာဒီကနေ့ခေတ်နဲ့တိတ်တူတော့တာမဟုတ်တဲ့အတွက် American စစ်သားတွေအနေနဲ့အသင့်ပြင်ထားကြဖို့အမေရိကန်ပူးတဲ့စီးဥစည်းချုပ်များရဲ့အကြီးအကဲဗိုလ်ချုပ်ကြီးမတ်မီလီကစနေနေ့ West Point စစ်တပ်ကတို့ဗိုလ်သမားဆင်ပွဲအခမ်းအနားမှာတိုက်တွန်းလိုက်ပါတယ်။ကမ္ဘာမှာအင်အားကြီးနိုင်ငံတွေကအပြောင်းလဲလုပ်ဖို့ကြိုးစားနေတာနဲ့အမျှကမ္ဘာကြီးပိုပြီးမတည်မငြိမ်ဖြစ်လာနေတာကြောင့် American စစ်တပ်အနေနဲ့အသင့်ဖြစ်နေအောင်လုပ်ဖို့တာဝန်ရှိတယ်လို့လည်းဗိုလ်သန်းရေးဆင်းကျောင်းသားတွေကမှတ်ကြားခဲ့တာပါ။အင်အားကြီးနိုင်ငံတွေကြားကြီးမားတဲ့ပဋိပက္ခတွေဖြစ်ပွားနိုင်ရေးကရော့မသွားဘဲတိုးလို့သာဒါနေတယ်လို့ပြောပါတယ်။အရင်နှစ်ပေါင်း80လောက်ရှင်နိုင်တဲ့သူမရှိဘဲရပ်တည်ခဲ့တဲ့ American နိုင်ငံဟာအခုခါမှာစီးရီးဆရာအာဂါဒကွန်ပျူတာဆိုင်ဘာရေပြင်ဝင်ဟင်းတဲ့မြေပြင်အပေါ်ဝင်အဖက်ဖက်ကစိန်ခေါ်မှုတွေနဲ့ကြုံနေရတယ်လို့လည်းပြောပါတယ်။ဥရောပမှာရုရှားရဲ့ရန်စတိုက်ခိုက်မှုတွေအာရှမှာတရုတ်ရဲ့စီးပွားရေးစီးရီးကြီးထွားလာတာတွေအပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးချင်းချောက်မှုတွေနဲ့အရှေ့လေပိုင်းနဲ့အာဖရိကမှာလည်းအကြမ်းဖက်ဝါရီတွေကြောင့်မတိမငြိမ်ဖြစ်နေတာတွေဟာအမေရိကန်အတွက်စိန်ခေါ်ချက်တွေလို့လည်းပြောပါတယ်။နောင်ဖြစ်ပွားမဲ့စစ်ပွဲတွေဟာအတော်ရှုပ်ထွေးမှဖြစ်ပြီးရှာတွေ့ဖို့ခက်ခဲတဲ့ရန်သူတွေမြို့ပြတိုက်ပွဲတွေအတွက်အစ်မင်းတာဝေးပြည်လက်နက်တွေနဲ့နောက်ဆုံးပေါ်နီးပညာတွေလိုရမှာဖြစ်ကြောင်းလည်းပြောပါတယ်။အနာဂတ်စစ်တပ်ကိုဥဆောင်မဲ့သူတွေအနေနဲ့စစ်ရုပ်တန်ချက်ကကားတွေတင်းမော်တွေလေရင်တွေနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့ AI ဉာဏ်ရည်တုလောင်စာစီတုသုံးပတ်မြန်ပုံရိပ် 3D နဲ့ထုတ်လုပ်မှုတွေနဲ့လူသားအင်ဂျင်နီယာတွေပေါ်မှာအားထားကြမှာဖြစ်ကြောင်းလည်းပြောပါတယ်။မကြာသေးခင်ကမြောက်ကိုရီးယားရဲ့ဇက်တိုက်ဆိုသလိုမစ္စိုင်းတုံးဆန့်တက်မှုတွေနဲ့နျူကလ িয়ার လက်နက်ဆန့်တက်မဲ့အလားအလာတွေရှိနေချိန်မှာပဲတောင်ကိုရီးယားကိုရောက်လာတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူနဲ့တောင်ကိုရီးယားသမ္မတရုံဆုံရိုးရိုးဟာစီးရီးအရာခိုင်မာအောင်လှုပ်ဆောင်မှာဖြစ်ကြောင်းကြေညာခဲ့ကြတယ်လို့စနေနေ့ဆိုးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တနင်္ဂနွေချာအနည်းကဆက်ဆံမှုခိုင်မာစေပြီးမြောက်ကိုရီးယားရဲ့ချင်းချောက်မှုအပါအဝင်ဒေတာရင်းကလုံခြုံရေးစိန်ခေါ်မှုတွေအတွက်လက်တွဲဆောင်ရွက်မှာဖြစ်ကြောင်းဒါအပြင်ကိုရီးယားကျွမ်းဆွယ်ကိုလုံးဝနျူကလ িয়ার ကင်းစင်တဲ့ဒေတာဖြင့်လှုပ်ဆောင်မှာဖြစ်ပြီးတောင်ကိုရီးယားအတွက်အမေရိကန်ကအပြည့်အဝအကာအကွယ်ပေးမှာဖြစ်ကြောင်းလည်းကြေပေးခဲ့တာပ
ါ VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1.1 3ညไซโดมิเตอร์40กิโลเฮิรตซ์4413ยาไซโดมิเตอร์57กิโลเฮิรตซ์5805เนี่ยไซลันมิเตอร์190กิโลเฮิรตซ์1505รูปก็นี่ก็โทรลินไปนี่ว่ะครับ
VOA မြန်မာပိုင်းစီစဉ်ရဲ့တင်းကွင်နေမိနစ်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ကျွန်မတင်ကြီးထိုက်ပါဩစတြေးလျမှာစနေနေ့ထွေထွေရွေးကောက်ပွဲမှာတော့လက်ဝဲအတိုက်ခံလေးပါပါတီကအနိုင်ရလိုက်တာကြောင့်ဆယ်စုနှစ်တခုနီးပါးကြာတာဝန်ယူခဲ့တဲ့ကိုစပေးတစ်အစိုးရအုပ်ချုပ်မှုအဆုံးသတ်တော်မှာဖြစ်ပါတယ်။ကဘာကြီးပူနွေးမှုဌာနေတိုင်းရင်းသားများခွင့်ရေးနဲ့လောက်ခလာစာအရေးတွတ်တက်မှုတွေအတွက်ဆောင်ရွက်မဲ့အကြောင်းလေးပါပါတီခေါင်းဆောင်အန်တိုနီအယ်ဘန်နီစ်ကစစ်တနီမြို့ကရွေးကောက်ပွဲအောင်ပွဲခံမင်းကိုမှရဲရဲဝံ့ဝံ့ကြေပေးသွားပါတယ
် Together we can end the climate wars
ဒီပေါင်းအားနဲ့ရာသီဥတုပြောင်းလဲမှုကိုအဆုံးသတ်နိုင်မယ်ဩစတြေးလျကိုပြန်ပြင်းရွှန့်ရင်မဟာအင်အားကြီးနိုင်ငံတစ်ခုဖြစ်လာမယ်အခွင့်အလမ်းကိုအတူရယူဆောင်ရွက်နိုင်မယ်ထုတ်လုပ်မှုမြင့်တင်ရေးနဲ့လောက်ခလာစာနဲ့ခန်းစားခွင့်တွန်းမြင့်ရေးအတွေ့စီးပွားရေးလုပ်ငန်းတွေနဲ့သမ္မခတွေဘုံအကျိုးစီးပွားအတွက်စုပေါင်းဆောင်ရွက်နိုင်တယ်လို့ပြောဆိုခဲ့တာပါအစိုးရကတစ်စိတ်တစ်ပိုင်းထောက်ပံ့တဲ့အိမ်ယာမှာမိခင်ဖြစ်သူနဲ့အတူနေထိုင်ခဲ့တဲ့အယ်ဘာနီစ်ဟာနိုင်ငံရဲ့32ဦးမြောက်ဝန်ကြီးချုပ်ဖြစ်လာမှာပါလေဘာပါတီအနေနဲ့အစိုးရဖွဲ့နိုင်လောက်အောင်အနိုင်ရသလားဒါမှမဟုတ်လဲတတိပုဂ္ဂလတွေနဲ့ပါတီငယ်တွေထံကထောက်ခံမှုလိုအပ်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင်ပါကစ္စတန်တိုက်ခိုက်ကောင်းဆောင်အမျိုးသမီးတဦးကိုလွန်ခဲ့တဲ့နှစ်ပေါင်း50လောက်ကမြေယာပိုင်ဆိုင်မှုဆွဆွဲချက်အမှုဟောင်းတစ်ခုနဲ့စနေနေ့မှာအဂတိလိုက်စားမှုတိုက်ဖြတ်ရေးအာဏာပိုင်တို့ကခိတ္တဖမ်းဆီးခဲ့ပါတယ်။ဒီဖမ်းဆီးမှုဟာနိုင်ငံရေးရွေချက်နဲ့လုတ်တာဖြစ်ကြောင်းဝေဖန်သူတွေကရှုတ်ချပါတယ်။နိုင်ငံရေးမှာဝင်ရောက်ဆွတ်ဖက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဩဇာချီတဲ့ပါကစ္စတန်စစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်သူလူခွင့်ရေးဝင်ကြီးဟောင်းရှီရီမာဇာရီကိုကားထဲကနေဆွဲခေါ်သွားပြီးမြို့တော်အစ္စလာမဘတ်ကသူမနေအနီးမှာဖမ်းသွားတဲ့အကြောင်းမျက်မြင်တွေ့သူတွေကပြောဆိုကြသလိုအဖြစ်အပျက်ကိုရိုက်ကူးထားတဲ့ဗီဒီယိုထဲမှာလည်းတွေ့ရပါတယ်။မာဇာရီရဲ့သမီးရဲ့တိုင်ကြားချက်အရပါကစ္စတန်တရားရုံးချုပ်ကကင်တွယ်ခဲ့ပြီးတဲ့နောက်သူမကိုဖမ်းဆီးပြီးနိုင်ပိုင်းအကြာသကောင်အချိန်လောက်မှပြန်ပြီးတော့လွတ်မြောက်ခဲ့တာပါ။သူမကိုတရားဥပဒေမဲ့ဖမ်းဆီးချုပ်နှောင်မှုကိုဘယ်သူစီစဉ်ခဲ့တယ်လဲဆိုတာကိုအစိုးရဘက်ကတရားဥပဒေချောင်းအရစုံစမ်းစစ်ဆေးဖို့လဲတရားရုံးချုပ်ကညွှန်ကြားလိုက်ပါတယ်။တ
တရုတ်နိုင်ငံရှန်ဟိုင်းမြို့မှာကိုဗစ် -19 ကပ်ဘေးရောဂါကြောင့်တည်င်းပတ်တွင်နဲ့ချီလော့ကဒေါင်းချခဲ့ရကနေစနေနေ့မှာတော့တည်ယူပို့ဆောင်ရေးလုပ်ငန်းတွေပြန်လည်လက်ပတ်ရေးအစီအစဉ်တွေကိုတတိထားဆောင်ရွက်နေချိန်မှာပဲဘေကျင်းမြို့တော်မှာတော့ဗိုင်းရပ်စ်ကူးစက်မှုတားဆီးကာကွယ်ရေးကိုတစ်လကြာအစီအစဉ်တိုင်ဆက်လုပ်နေပါတယ်တရုတ်ရဲ့လူရဲ့ထူထပ်ဆုံးရှန်ဟိုင်းမှာအသွားလာတားမြစ်မှုကိုဧပြီလအစောပိုင်းမှာစတင်ခဲ့တာကြောင့်စီးပွားရေးကိုအကြီးအကျယ်ထိခိုက်ခဲ့ရပြီးနောက်တရုတ်ရဲ့ကိုဗစ်လုံးဝကင်းရှင်းရေးမူဝါဒဆက်လက်ကိုက်ဆွဲဆောင်ရွက်မှုအပေါ်ဆွေးနွေးညှင်းခုံစရာဖြစ်လာသလိုနောက်ထပ်အသွားလာတားမြစ်ကန့်သတ်မှုတွေနဲ့အဟန့်အတားတွေကိုလည်းစိုးရိမ်လာနေကြပါတယ်ပေကျင်းမြို့တော်မှာကိုဗစ်ကပ်ဘေးဆန်ရတားမြစ်ကန့်သတ်ချက်ဆက်လက်ရှိနေချိန်မှာရှန်ဟိုင်းမြို့မှာတော့တင်းငွေနေနေမှာမြေအောက်ယထာလိုက်လေးလိုက်ပြန်လည်ပြည့်စွဲဖို့ပြင်ဆင်ထားတာနဲ့အတူမြေအောက်ယထာဘူဒာယုံတွေနဲ့ယထာတွေကိုဝန်ထမ်းတွေကပို့သက်တန့်စင်ခဲ့ကြပါတယ်။အိန္ဒိယထင်းချုပ်ရကက်ရှမီးယားဒေသမှာဥမင်လိုင်ကောင်ပြူချမှုကနေတည်ဆုံးသူအလုသမား၈ဦးရဲ့ရုပ်အလောင်းတွေကိုစနေနေ့မှာရှာဖွေတွေ့ရှိခဲ့ပြီးစုစုပေါင်းတည်ဆုံးသူ၉ဦးရှိသွားပြီဖြစ်ပါတယ်။တောင်ပိုင်းရမ်ဘန်ခရိုင်တွင်းကတောင်ထူတတ်တဲ့အဝေးပြေးလမ်းကျောမှာပါဝင်တဲ့ဆောက်လုပ်ဆဲမြတ်ဥမင်လိုင်ကောင်းကကျသာပတိနေညမှာပြိုချခဲ့တာဖြစ်ပါတယ်။တည်ဆုံးသူအလုသမားတအူးရဲ့ရုပ်လောင်းကိုတော့တောက်ချန်နေကရှာဖွေတွေ့ရှိခဲ့တာပါ။အလုသမားတအူးပျောက်ဆုံးနေစေဖြစ်ကြောင်းဘေးဒုက္ခစီမံခန့်ခွဲမှုဌာနတာဝန်ရှိသူအာမီယာအာလီကပြောပါတယ်ထိတ်တန့်ရောက်တဲ့တွင်ကိုဒေါက်ခင်မြို့သက်နဲ့အတူတင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနှာစင်ချရမှာပါဇင်ဘာဘွေအစိုးရနဲ့တရုတ်ကုမ္ပဏီတို့ပူးရဲလုပ်ကိုင်တဲ့စိန်တူးဖော်ရေးလုပ်ငန်းတွေအတွက်လွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုကျော်ကအိုးအိမ်ဆွန့်ခွာပေးခဲ့ရတဲ့ဇင်ဘာဘွေရွာသားတွေဟာအစိုးရနဲ့တရုတ်ကုမ္ပဏီတွေဘက်ကသူတို့ကိုပေးမယ်လို့ကတိပေးထားတဲ့ရောချင်းနဲ့အိမ်တွေရဖို့စောင့်ဆိုင်းနေကြရဆဲဖြစ်ပါတယ်။ဇင်ဘာဘွေနိုင်ငံမူထာရာမြို့ကနေ VOA သတင်းတောက်ကိုလံဘတ်မက်ခွန်ကသတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြပေးပါမယ်ရှင
်။ဇင်ဘာဘွေနိုင်ငံကစိန်တူဖော်ရေးလုပ်ငန်းတွေကြောင့်အိမ်မှာရှိတဲ့မိသားစု1200လောက်ဟာသူတို့နေထိုင်တဲ့နေအိမ်တွေကနေဖယ်ရှားပေးလိုက်ရပါတယ်။စိန်တူဖော်ရေးကုမ္ပဏီတွေကအဲ့လူတွေအတွက်အိမ်တွေကိုစောက်လုပ်ပေးခဲ့ပေမဲ့နေဖို့အတွက်သိအဆင်ပြေလာတာတော့မဟုတ်ပါဘူး။ဝေးကကြည့်ရင်အဆင်ပြေတဲ့အောင်ထင်ရပေမဲ့လက်တွေ့မှာတော့နေရတာအဆင်မပြေဖြစ်နေပြီးတော့အိမ်ရဲ့ကအသက်82နှစ်အရွယ် Nixon Zihu ကသူနေထိုင်ရတဲ့အိမ်ရဲ့အခြေအနေကိုအခုလိုခေါ်ပြပါတယ
်။ "We are quite safe here, sir. Buy more unwe."
သူတွေကတယောက်လောက်ဒီမှာတညလောက်လာပြီးနေနေကြပါတယ်။အဲ့လိုဆိုရင်ဒီမှာနေရတာပဲလို့လဲဆိုတာကိုလက်တွေ့ခံစားသိနိုင်မှာပါ။မကြော်လဲဆိုတော့ဒါတွေကိုပြောပြုံနဲ့သူတို့နားလည်နိုင်မှာမဟုတ်ပါဘူး။ဒါကြောင့်သူတို့ဒီကိုလာပြီးတညလောက်အိတ်ကြည့်စေချင်ပါတယ
်။တရုတ်သတ္ထုရင်းကုမ္ပဏီဖြစ်တဲ့ Engine ရင်းနှီးမြှုပ်နှံမှုကုမ္ပဏီကတော့ Marais Sayanzada နဲ့ Saint Dubai Corporation တွေလိုပဲ Marais ဒေသကစိန်တွင်းတွေမှာအကျိုးအမြတ်အများဆုံးရတဲ့ကုမ္ပဏီဖြစ်ပါတယ်။engine company တာဝန်ရှိသူတွေကတော့အိုးအိမ်တွေကိုစွန့်ပြီးဖယ်ပေးလိုက်ရတဲ့ကြီးရွာသားတွေရဲ့စိုးရိမ်မှုတွေကိုသတိပြုမိတယ်လို့ပြောပါတယ
် Our sister company Zimbabwe Consolidated Diamond Company they played
ကျွန်တော်တို့ရဲ့ညီနောင်ကုမ္ပဏီဖြစ်တဲ့ Zimbabwe စုပေါင်းစိန်ကုမ္ပဏီကအဲ့ဒီအိမ်တွေကိုပြန်လည်ပြုပြင်မွမ်းမံပြင်ဆင်သွားဖို့ကတိပြုထားပါတယ
် Zimbabwe စုပေါင်းစိန်ကုမ္ပဏီဟာအစိုးရပိုင်းကုမ္ပဏီဖြစ်ပြီးတော့နောက်ပိုင်းမှာတော့စိန်တူဖော်ရေးလုပ်ငန်းတွေကိုလှုပ်ကိုင်လာတာဖြစ်ပါတယ်အိုးအိမ်နဲ့ဆုတ်ခွာပေးလိုက်ရတဲ့ရွာသားတွေအတွက်တော့အင်အားပြဿနာအပြင်နောက်ထပ်ပြဿနာတွေကတော့တန်ရှင်းတဲ့တောက်သုံးရင်မရရှိတာနဲ့စိုက်ပျိုးမှုအလုံးလောက်မရရှိတာတွေဖြစ်တယ်လို့ဒေသခံရွာသားတွေကပြောပါတယ်။သူတို့ဟာမရိုင်းဒေသမှာမြေဧကပေါင်းများစွာစိုက်ပျိုးထွန်ရက်ခဲ့ကြပြီးမြဲအခုခါမှာတော့ဟိုက်တာတဧကပဲစိုက်ပျိုးဖို့အတွက်ပြန်ရတာဖြစ်ပါတယ်။ဇင်ဘာဘွေဆိုရကတော့ဆွဆွဲပြောဆိုချက်တွေကိုပြန်လည်ဖြေရှင်းပေးနေသလိုသူတို့ဆိုရတော့စိုးရိမ်မှုတွေတိုးလာနေတဲ့ကြားကပဲထိုးတက်မှုတွေရှိနေတယ်ဆိုတာကိုပြသဖို့အတွက်လေရာသူတွေကိုလည်းဖိတ်ခေါ်ခဲ့တယ်လို့ဆိုပါတယ
် They are huge interventions which have taken place
အဲ့ဒီဒေသတစ်ဝိုက်မှာကြီးမားတဲ့ဂျောင်းဝင်ဆောင်ရွက်မှုတွေလှုပ်ဆောင်နေပါတယ်ကျွန်တော်ထင်ပါတယ်သိမကြခင်အချိန်မှာကျွန်တော်တို့လည်းအဲ့ဒီကိုသွားနိုင်ပြီးကျွန်တော်တို့အားလုံးကျွန်တော်တို့လှုပ်ထားတာတချို့ကိုလာကြည့်နိုင်မှာဖြစ်ပါတယ်ရေရိုးရေရှည်အတွက်ကောင်းမွန်တဲ့စီမံကိန်းတွေကိုလှုပ်ဆောင်နေပါတယ် COVID-19 ကာယရောဂါကြောင့်အတားအဆီးအဟန့်ဓာတ်ကြီးရှိခဲ့ပြီးအဲ့ဒီအတွက်ကြောင့်ကုမ္ပဏီရဲ့ထုတ်လုပ်မှုနဲ့ဝင်ငွေလည်းထိခိုက်ခဲ့ရပါတယ
်။တရင်းနောက်ဒီအဲ့နေရာတွေကိုသွားရောက်လေ့လာတဲ့အချိန်မှာတော့အိမ်မှာလုံနေတဲ့တက်စီအထောက်ထားပါတစ်ခုမှမတွေးခဲ့ရပါဘူး။ တချိန်ထဲမှာပဲဇီးဟုကတော့သူတို့ကြုံတွေ့နေရတဲ့စိတ်ပျက်စရာအခြေအနေတွေကိုကိုယ်တိုင်ကိုကြသိရအောင်အစိုးရတောင်းပန်ရှိသူတွေအနေနဲ့အဲ့ဒီကိုလာကြဖို့ဖိတ်ခေါ်နေပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တာပါရှင်သရရှင်များရှင်ရုရှားကျူးကျော်စစ်နယ်ရင်ဆိုင်ရတဲ့ယူကရိန်းနိုင်ငံကိုအင်တာနက်နဲ့ဖုန်းအဆက်အသွယ်တွေမပြတ်တောက်စေဖို့ချိတ်ဆက်ပေးတဲ့ Starlink ကိုရဲ့နဲ့သူ့ရဲ့ပိုင်ရှင် Elon Musk ဟာဖက်စစ်ယူကရိန်းတွေကိုထောက်ပံ့သူဖြစ်တယ်လို့ရုရှားကပြောပါတယ်ဒါဟာဟုတ်မှန်ပါသလားအချက်အလက်အခြေခံပြီးမှားမှန်အတည်ပြုပေးထားတဲ့ VOA ရဲ့ Polygraph ပုံပြရုပ်သံမှာရှုစားနိုင်ကြပါတယ်ရှင်
ကရေဂျွေတတိယအီလွန်မတ်ဆာယူကရိန်းကသူတို့အဆိုဖက်စစ်တပ်တွေကိုထောက်ပံ့နေတယ်လို့ရုရှားအာဏာသားစူဇန်မှုအဖွဲ့ကမေလ၈ရက်နေ့မှာဆွဆွဲပါတယ်စစ်ပွဲကာလယူကရိန်းရဲ့ဆက်သွယ်ရေးစွမ်းရည်ကိုထောက်ကူပေးတဲ့အီလွန်မတ်ရဲ့ Starlink ဆက်သွယ်ရေးကွန်ရက်ကိုဒမီထရာရာဂိုဇင်ကအပြစ်တင်နေတာပါရာဂိုဇင်ကအီလွန်မတ်ဆာယူကရိန်းကဖက်စစ်တပ်ဖွဲ့ကိုစစ်ရေးဆက်သွယ်မှုပံ့ပိုးပြီးတော့ပါဝင်ပတ်သက်နေတယ်လို့ပြောပါတယ်ဒါမဟုတ်ပါဘူးရုရှားကယူကရိန်းရဲ့အင်တာနက်နဲ့ဖုန်းကွန်ရက်ကိုကျောင်းဝင်နှောက်ယှက်နေချိန်မှာ Max ရဲ့ Starlink ကြောင့်ယူကရိန်းကစေယုံတွေကျောင်းတွေမိသက်ဌာနတွေဆက်လက်ပတ်နိုင်တာပါရုရှားကယူကရိန်းရဲ့ Fiber Optic Cable ဆက်သွယ်ရေးကို Crimea ဒေသကရုရှားဆက်သွယ်ရေးဝန်ဆောင်မှုကုမ္ပဏီစီလမ်းလွှဲပေးခဲ့တာပါဒါမဲ့ Starlink ကြောင့်စင်စာကြားဖြတ်မှုကိုယူကရိန်းရှောင်ရှားနိုင်ခဲ့ပါတယ် Starlink ကယူကရိန်းအတွက်ကဌာနတွေကိုကွန်ပျူတာတစ်တောင်ပို့ပေးခဲ့ပါတယ်Starlink ကယူကရိန်းစစ်သားတွေရုရှားတန်ကားတွေကို drone ရင်နဲ့ပစ်ခတ်နိုင်ရေးလုပ်ပေးခဲ့ပါတယ်။ Mariupol ဖော်မျိုး Azovstal တပ်မတိဆက်ရုံမှာပြင်းမိနေတဲ့စစ်သားတွေရဲ့အသက်တွေနဲ့အဆက်အသွယ်ရဖို့လုပ်ပေးပါတယ်။ Starlink ရဲ့ရုရှားဆက်သွယ်ရေးကိရိယာတွေတုံးပြီးတော့ယူကရိန်းတပ်ဖွဲ့တွေလမ်းလွှဲနိုင်ခဲ့ပါတယ်။ February 24ရက်ကျူးကျော်စစ်စာချိန်ယူကရိန်းဘဏ်တွေအစိုးရအင်တာနက်စာမျက်နှာတွေကိုရုရှားက online ကအကြီးကျယ်တိုက်ခိုက်တာပါ။ရုရှားကစိုက်ဘာတိုက်ခိုက်မှုလုပ်တယ်ဆိုပြီးတော့အမေရိကန်နဲ့အနောက်နိုင်ငံတွေမေလ10ရက်နေ့မှာတရားဝင်ပြောပါတယ်။ယူကရိန်းကဖက်စစ်တွေကိုတိုက်နေတာပါဆိုရင်ရုရှားရဲ့ဝါရဖြန့်ပြောဆိုမှုတွေဟာမဟုတ်မှန်ကြောင်းအကြေတဝင့်ပယ်ချနိုင်ခဲ့ပါတယ်။
ဒီလိုမှားမှန်မသေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်အလက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website မြန်မာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ကြပါလိမ့်ရှင်။သောရရှင်များရှင်ခုတော့အပတ်စဉ်ခဏတွေကိုနားဆင်ကြရအောင်ပါ။အရင်ဆုံးတော့ပြည်တွင်းလူခွင့်ရဲ့အခြေအနေတွေကိုစူးစီးတင်ပြနေတဲ့အပတ်စဉ်ဒုအတန်အစီအစဉ်ကိုနားဆင်ပါရှင
်။မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့ဆန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ပြုဝေတဲ့တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီစပတ်မှာတော့မကွေးတိုင်းအတွင်းကရွာတွေကိုစစ်တပ်ကဝန်စီရဲ့အချိန်မှာကလေးနေပြကို MRP ကျင်းတပ်ပစ်ခဲ့တယ်လို့ဆွဆွဲခံထားရပါတယ်။ပြည်ပခရဲ့ပြင်းထန်နေတဲ့အဲ့ဒီဒေသမှာဆိုရင်တကြီးရွယ်ဝင်အမျိုးသမီးတွေနဲ့ကလေးတွေဟာစစ်ပွဲရဲ့အကျိုးဆက်တွေကိုခံစားနေကြရပါတယ်။ဒီဆောင်မကိုဒိုးတန်ရဲ့မိဖက်မီဒီယာဖြစ်တဲ့ The Nation Voice ရဲ့အခွေသားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်
။ဒါမှမဟုတ်အချိန်မှာအဲဒီကသူပြည်ပြည်ရာနဲ့ပြန်သွားရောမပြန်ကျတဲ့သဘောနေရတဲ့ခါတိုက်ပွဲထဖြစ်လိုက်တော့သူတို့ကဒါအရက်ဒီရတာဘုံရမသားသမီးဆိုဘာမှနားမလဲတော့တာဆောင်ဖြစ်သွားတဲ့ဆောင်ခံရတဲ့သဘောပါပဲ
မြန်မာနိုင်ငံအလဲပိုင်းမကွေးတိုင်းပေါ့မြုံနယ်ကသေဆုံးသူနဲ့နှိဆက်တဲ့အမည်မဖော်လိုတဲ့အင်းငယ်တောင်ရွာသားတူကပြောပြတာပါသူတို့ရွာမှာစစ်သားတွေနဲ့ပြူစောတိတွေပေါင်းပြီးမတ်လအစောပိုင်းကမရင်းကျင်လူတက်ခဲ့တဲ့အကြောင်းကိုပြန်ပြောပြနေတာပါမတ်လ9ရက်နေ့ကအင်ဂျီ30လောက်ရှိတဲ့မကွေးတိုင်းပေါ့မြုံနယ်ရဲ့အင်းငယ်တောင်ခြေရွာလေးကိုစစ်သားနဲ့ပြူစောတိတွေဝင်လာပြီးရွာသားတွေကိုဝင်ဖမ်းခဲ့ပါတယ်စစ်သားတွေကဒေသခံကာကွယ်ရေးအဖွဲ့ PDF တွေရှိတဲ့နေရာကိုပြောဖို့ရွာသားတွေကိုချင်းချောက်ပြောဆိုခဲ့တယ်လို့အမည်မဖော်လိုတဲ့ဒေသခံတူကပြောပါတယ်အဲ့ဒီနေ့တိုက်ပွဲမှာတော်လိုင်းရင်လူငယ်ရဲဘော်၄ယောက်အပါအဝင်ဒေသခံ၆ယောက်အသက်ခံခဲ့ရတယ်လို့မြန်မာနောင်းကဖော်ပြထားပါတယ်
အသက်ခံရသူတွေကိုမီးရှို့ခံရတဲ့အိမ်တလုံးထဲမှာရွာသားတွေကရှာတွေ့ခဲ့တာပါ။အဲ့ဒီကရွာသား30လောက်ကိုလည်းစစ်သားတွေကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။တေဆုံးသူတွေထဲမှာအသက်50အရွယ်မတ်အေးဝင်းနဲ့အသက်3နှစ်အရွယ်သမီးဖြစ်သူတို့ဟာရှင်းမတ်မှာထိုးသွင်းတံရနဲ့အသက်ခံခဲ့ရပါတယ်။မိခင်ဖြစ်သူကိုအထမပြုကျင့်ပြီးတတ်ဖြတ်သွားပြီးနောက်ကလေးငယ်ကိုပါတတ်သွားတာဖြစ်တယ်လို့ရွာသားတွေကဆွတ်ဆွဲပြောဆိုကြပါတယ်။ဆရာဝန်တူရဲ့ပြောပြချက်အရတေဆုံးသူဟာအထမပြုကျင့်ခံရပြီးမှတေဆုံးတာဖြစ်တယ်လို့မှတ်ချက်ပြုပြောကြားထားပါတယ်
။သူတို့လည်းအပြီးနာလေးတွေခုတောင်းနေတဲ့အချိန်မှာဒီ sorry အင်အား30လောက်လို့ပြောတယ်။အဲ့ရဝင်လာပြီးတော့မိတဲ့လူမိသားစုတစ်စုရှိတာပေါ့မိသွားတာဟမ်းမိသွားတာပေါ့ဟမ်းမိသွားတော့ဒါအဲ့တော့မိရဲ့ကောင်မမိသားစုတွေရဲ့ကောင်မလေးကပြောရတော့အဲ့လိုပဲဒီထွက်ပြေးနေတဲ့လူတွေပုံနေတဲ့လူတွေရောသားတွေကိုပြန်ခေါ်ပေးရမယ်မခေါ်ပေးရင်ပြစ်တတ်မယ်ကိုမိသားစုတွေပြစ်တတ်မယ်ရောလည်းအဲ့လိုပဲမိနဲ့ရှုံမယ်လို့ပြောတော့ပြောပြီးကျွန်တော်တို့ပုံနေတဲ့နေရာတွေကိုလိုက်ခေါ်တာပေါ့အ
ဲ့ဒီလူနဲ့ရွာကန်အချို့ဟာဖမ်းမိသွားကြပြီးတော့မဲဝင်းတို့မိသားစုဟာကန်ဆိုးစွာနဲ့အသက်ခံရတဲ့အထဲပါသွားခဲ့တာဖြစ်ပါတယ်။သူမတို့တာမီတေဆုံးတဲ့နေမှာပဲ။သူမခင်မွန်းဖြစ်သူရဲ့မိဘနှစ်ပါး၊သူမဖြစ်သူနဲ့တမီးဖြစ်သူနောက်တယောက်လည်းအဖမ်းခံခဲ့ရတယ်လို့ဆိုပါတယ်။မဲအေးဝင်းမှာတာသမီ၃ယောက်ရှိပြီးတူးကသူမနဲ့အတူအသက်ခံရပြီးတူးကအဖမ်းခံရပါတယ်။အဆိုပါအကြောင်းအရာတွေနဲ့ပတ်သက်ပြီးသူမအမျိုးသားကတော့အင်တာဗျူးဖြေဆိုဖို့ညှင်းဆန်ပါတယ်။စီပွားရေးချက်တဲ့ကကြောင့်အင်းငယ်တောင်ကျွေရွာမှာအရွယ်ကောင်းသူတော်တော်များများဟာထိုင်းနဲ့မလေးရှားမှာအလုတ်သွားလုတ်ချပြီးနေအိမ်တွေကိုပတ်စံပြန်ပို့ပြီးကြံရှိသူတွေကပြန်ပို့တဲ့ပတ်စံနဲ့ရက်တီကြပါတယ်။ဒါကြောင့်အဲ့ဒီနေ့ကလည်းစစ်ကြောင်းဝင်လာချိန်မှာကျွေရွာအတွင်တက်ကြီးရွယ်အိုတွေနဲ့အမျိုးသမီးတွေကလေးငယ်တွေပဲရှိနေခဲ့ပါတယ်။မကွေးတိုင်းဟာမြန်မာနိုင်ငံရဲ့တိုင်းဒေသကြီးနဲ့ပြည်နယ်14ခုထဲမှာဒုတိယအကြီးဆုံးတိုင်းတစ်ခုဖြစ်ပြီးအောက်မြန်မာပြည်ရဲ့ပြည်မြို့မြောက်ပိုင်းကနေအိန္ဒိယနယ်စပ်တင်သားရွာနာအထိကျယ်ပါတယ်။မြေပြတ်နေရာကျယ်ဝန်းတာကြောင့်တောင်သူလယ်သမားတွေများပြားပြီးစပါးပဲနဲ့ပဲမျိုးစုံဆေးရွက်ကြီးထန်းကြက်တော်နဲ့အာလူးအပါအဝင်တောင်ရသီးနှံတွေကိုစိုက်ပျိုးပါတယ်။ဒါပေမဲ့စစ်အာဏာသိမ်းလိုက်တဲ့မိနစ်တုန်းကစပြီးအာနာသိန်းနာကိုလက်နက်ကင်တော်လန်ခဲ့တဲ့ဒေသတွေထဲကတခုဖြစ်လာခဲ့ပြီးစစ်တပ်နဲ့တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒါကြောင့်တိုင်းတွင်26မြို့နယ်တွေက10မြို့နယ်ထဲမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေလို့စစ်ဘေးရှောင်ရသူက9000ဝန်းကျင်ခန့်ရှိပါတယ်။ဆယ်စုနဲ့နဲ့ချီပြီးစစ်ကောင်စီအဖွဲ့ဝင်တွေကလူ့အခွင့်အရေးချိုးဖောက်တဲ့အပြုအမူတွေကိုပြစ်ပကဖြစ်ပွားရာတိုင်းရင်းသားဒေသတွေမှာမကြာခဏလှုပ်လေးရှိပါတယ်။ပြီးခဲ့တဲ့နှစ်ကစလို့အဲ့လိုရက်တွေဟာသူ့ဤတတာပုံများလာပြီးတော့တတိုင်းပြည်လုံးကျူးလွန်ခံလာရပါတယ်။အပြစ်မဲ့ပြည်သူတွေရဲ့ခေါင်းကိုတနက်နေ့ပြစ်တတ်တာ၊ညှို့တတ်တာ၊မတရားဖမ်းဆီးတာ၊နှိပ်စက်တာနဲ့လူသားတိုင်းလုတာကိုကျူးလွန်နေတဲ့စစ်တပ်နဲ့လုံခြုံရေးအဖွဲ့တွေရဲ့လုပ်ရဟာလူသားတွေရဲ့အသက်ကိုထင်းထင်းရှားရှားအလေးမထားရကြတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံကထုတ်ပြန်ထားပါတယ်။အခုတတ်ခံရတဲ့သတင်းဟာလူမှုကွန်ရက်စာမျက်နှာတွေပေါ်မှာပြန့်နှံ့ခဲ့ပေမဲ့အဆိုပါကိစ္စနဲ့ပတ်သက်ပြီးစစ်သားတယောက်မှအပြစ်ပေးခံရခြင်းမရှိသေးပါဘူးစစ်တပ်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကိုဒီကိစ္စနဲ့ပတ်သက်ပြီးမေးမြန်းဖို့ဒုအတန်းကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီလိုအခြေအနေတွေကြောင့်အမျိုးသမီးတွေအဖို့နေရတာမလုံခြုံမှုတွေရှိတယ်လို့ဒေသခံတွေကဆိုပါတယ်ပေါ့မြွနဲ့အတွင်းနေထိုင်တဲ့အသက်25နှစ်အရွယ်စစ်ဘေးရှောင်အမျိုးသမီးတဦးကလည်းအခုလိုဆိုပါတယ်
အခုနောက်ပိုင်းမှာဒါတော့ရွာတွေကိုလိုက်ကြမှာအလိုမျိုးဖြိုခွင်းတာတွေမီးရှို့တာတွေကြတော့ဒီညဘက်ပဲဖြစ်ဖြစ်နေဘက်ပဲဖြစ်ဖြစ်လာတယ်လို့အတန်ကြားလိုက်တာနဲ့အကုန်လုံးကရှောင်ပြီးကြရတာပဲသူတို့တွေကဘယ်ချိန်ဘယ်လိုဝင်ရောက်လာမယ်လို့လည်းကြိုးပြီးမှန်းလို့မရဘူးပြီးရင်အမျိုးသမီးတွေနဲ့ကလေးတွေဆိုတာတနိုင်ဝင်မယ်သူတို့ဒီစီးပါညာဖေးဝါအစားလို့တဲလို့ရတာအဲ့လိုမျိုးအချိန်တွေမှာရက်ရှည်ကြအောင်ရှောင်သိမ့်နေရမယ်ဆိုလို့ရှိရင်သူတို့အတွက်အဆင်မပြေလာအောင်
အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ရဲ့စီးရင်တွေအရာလဲအာဏာသိမ်းပြီးနောက်အမျိုးသမီးတွေဟာစစ်သားတွေရဲ့ပြစ်မှတ်ဖြစ်လာပြီးအသက်ခံရတဲ့အမျိုးသမီးတရာကျော်ရှိတယ်လို့ဆိုပါတယ် NUG ကတော့ကလေး130လောက်ဟာတတ်ခံခဲ့ရတယ်လို့ဆိုပါတယ်ဒါအပြင်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့အစည်းအဝေးအရာအသက်9လအရွယ်ကနေအသက်18နှစ်အထိဖမ်းခံရတဲ့ကလေးတန်ငယ်155ဦးရှိနေပြီ ไอ้เด็กก็ชอบเส้นนี้เอาเปลี่ยนลมยาวกันนี่ยาวกูสกังสีก็ตีแรงช้ามาท้าบาร์เลยสุดท้ายมารยาอาณาติงเก็บบีจิงาซาลูอเมริกามีคนยืนส่งโชว์นี่เลยลูมกุยได้ด้วยกันอเมริกามียี่สองยันในตู้ดูกาเปียวบาร์เลย
จุ่มดูทัดเดียบาร์เดียวจังเลยตัวจุ่มลงเดียลูด้าเจนมาซานาวูโอ้มีโอ้ลูกยามเลยตู้ดูเรียดีเอาซาลิกาโอ้ตั้งแต่ตาตาเล่าดังมาจริงยันมาชีเดียนรู้เช่นนี้เลยตู้เย่เอาส่งเด็กตู้รู้ขายสีเด็ดดีตู้เอาส่งเด็กดูดีอะไรถ้าเราไม่ช่วยมีอะแล้วเราช่วยกันละตัวเองยามอยู่ดีตามอยู่ดีก็โอ้ตู้เย่มีตาดูดีมันไม่ใช่ไหนมีอยู่เปล่าไหนกันละตามอยู่ดีโอ้ยดังอะไรสิเนี่ย
ตู้มารู้พ่อยาอาณาเป็นยังอ่ะมันก็ยังด้วยมีมีคนยังส่งเยอะไปในเบื้องไม่คุ้มใจมารู้ลงยุ่งยากสั่งเลิกส่งในรามอยู่ไม่ชีรบ่าวตาจังก็มาดูว่ามาชีเด็กพ่อยสิรินี่เนี่ยแต่ในตอนนี้อากูต้องมีมีอุดมีเรนเน่กลีรีกูกาเกวปีบุตุมากาตังสูทาวาเร่ปังมิวเน่เองเงี่ยเราตีตาแกมีอุดากาโร่ใต้ดีมาเนี่ยยังไม่ยามเช่นเป้พ่อเอซีเน่เป้เล่นนักเองเน่เป้ใต้ใครนี่ล่ะพี่ปุ๊บสิมีอุดมีเน่กลีรีป้าวินเอาเชื่อลูกเรียนซาปีดูลูกการโร่ยินซาวินาพี่นี่ออกมาเป้ลูกสูบาร์เร่
ยิ่งสกาวซีเน่เลยดูลูกอัลลูลูกเดชเลยเออลูกดอลลาร์ยี่ดอลลาร์ยี่พอดีเนี่ยเลยดอลลาร์ยี่ดูอันนู้นลงมาสุดเลยไอ้ดอลลาร์ยี่ชิคกี้พายเนี่ยดอลลาร์ยี่เนี่ยชิคเจ้ที่จ้าเรามาบินมาจีดูเรียวไปลูกกาเว่ไปไหนมาเลยเราซึ่งมีเรื่องไปลูกเนี่ยนู้นมาชิคเจ้เนี่ยอยู่ยอดีอาดาลีเดอดีเดอพอดีดูนี่เดอจ้าเรามาดีใจพอดีเราถ่ายเนาะแต่เป็นมากกว่าเสียมาจีดูเลยเป็นเราต้องดันเลยยังเสบียงมีดมีกาเลยอาลาดูที่มีเจ้าคู่กูเว่ทับบีมาเช็คปีถ่ายเลย
ดูรู้แล้วเจ้าลุงยาดองดูรู้อะไรสั่งท่าดังสู้ไว้ได้สั่งสู้มาเนี่ยปะปะดีใจองเงินดูรู้ท่าสายวะดูรู้อะไรน่าเสียแต่ว่าผมไม่ยอมผมยอมจะมีสิ่งนี้เป็นตัวเดียวดูรู้ว่าที่ได้ดูรู้ดูรู้ไม่อะไรเลยรู้มาสั่งเนี่ยรู้ที่อะไรรู้มาเลยจากว่าเสียสิบตัวเดียวสิ่งนี้โน้ตมีได้รู้อังพี่กูไปวะอันนั้นอะไรคนยาดันดูสองช่องหน้าเนี่ยอยู่เลย
ผู้ติดตามเบื้องหลังอีกสิ่งหนึ่งนะซึ่งจะจ่ายลูกเจ้าหน้าที่ดูดูแต่เพื่อนในการเงินได้ไหมที่สามารถลงยุ่งยากที่หนึ่งเจ้าในเมื่อกูเชื่อใจต้องรู้ชาวบ้านดูแต่เป็นสิ่งที่หนึ่งอีกสิ่งหนึ่งเพื่อนที่ยังไม่มาวันเสาร์เนี่ย Facebook สามีนาจีดูแต่Facebook สามีนาสังกล้าชิวชิวอันชุนโนงานในเรื่องวิญญาณน่าสนใจมากที่สุดวิวเอกาชลุนในวิดีโอที่จะมาเลย
voa.news.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက pamis.voanews.com ဖြစ်ပါတယ်
Facebook ဆာမျက်နှာလိပ်စာက facebook.com/vua.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာသောရရှိများရှင် VOA American အသံရ2022ခုနှစ်မေလ22ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ24.50 MHz တိတုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့တပတ်အတွင်းမြန်မာသတင်းများစုစည်းချက်နဲ့ကမ္ဘာသတင်းများစုစည်းချက်တို့မှနားဆင်ချင်ရမယ့်အကြောင်းအရာတွေကတော့
မလေးနိုင်ငံဂျာယီဝင်ကြီးကဒီအကျန်းဘက်ဖွဲ့ရှိတဲ့ NUG ကုလသမဂ္ဂနဲ့တွေ့ဆုံခြင်းကအကျန်းဘက်ဒီဟိုအာဘီယာရောက်ပါတယ်အာဘီယာရောက်တဲ့အပြင်ဒါမြန်မာနိုင်ငံအစိုးရရဲ့ကြိုးပမ်းချက်ဒီကိုအဟံသာဖြစ်စေပြီးတော့နိုင်ငံတကာအကျန်းဖက်မှုတိုက်ခိုက်ရေးသဘောတူညီချက်တွေကိုထိုးဖောက်တာရောက်ပါတယ
်တပတ်အတွင်းမြန်မာသတင်းများစုစည်းတင်ပြချက်မှာနားဆင်ချရဖို့ရှိပါတယ်အခုရင်းဆုံးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုထုတ်လွှင့်ပေးမှာပါအရှိတောင်အရှာနိုင်ငံတွေကလူငယ်တွေဟာဆရာနာရှင်အဖွဲ့ကိုဖိအားပေးဖို့သူတို့ရဲ့သက်ဆိုင်ရာအစိုးရတွေကိုဖျက်ပြတ်သားသားတောင်းဆိုတာဆက်လုပ်သွားနိုင်တယ်လို့အမေရိကန်အာဆီယံပြောရေးဆိုခွင့်ရှိသူနဲ့တွေ့ဆုံမိမြန်ကမ်းမှာအမေရိကန်သံအမတ်ကြီးကပြောဆိုသွားပါတယ်။ဒါကိုလက်တွေ့အကောင့်ထဲဖော်မယ်ဆိုရင်မြန်မာအရေးဆိုင်ရာအရှိတောင်အရှာလူငယ်များကိုယ့်ရဲ့တည်ရလို့အမှားဖြစ်တယ်။ဒီကိုယ့်ရဲ့ကိုထူထောင်ဖို့စင်ခေါ်ချက်တွေပါပြီးရှိတယ်လေ။ဒီရင်းပတ်ဒီမိုကရေစီလူ့ခွင့်ရည်နဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာ2021ခုနှစ်ဆရာနာရှင်စန့်ချင်ရေးလူငယ်ကောင်းဆောင်ဒေါက်တာတေဇာဆန်းနဲ့ဥတ္တမောင်တန်မေးမြန်းတင်ပြထားပါတယ်ရှင
်ဒီမိုကရေစီနဲ့လူ့အခွင့်အရေးတိုက်ပွဲဝင်ကြတဲ့အခါမှာမတူပွဲကြတဲ့လုပ်ပုံကိုကိုအမျိုးမျိုးနဲ့လုပ်ကိုင်ကြရပါတယ်အဒီလိုလုပ်ကိုင်ကြရမှာစော်စီယုံတာလော်ဘီလို့ခေါ်တဲ့အာဏာရပုဂ္ဂိုလ်တွေကိုချင်းကပြောဆိုရတာဒီပြီးရင်လမ်းတွေပေါ်မှာစီတန်းလဲ့တယ်ဆန္ဒထုတ်ပေါ်လာတယ်အဆရှိတဲ့လောက်ပုံကိုအမျိုးမျိုးကိုလုပ်ကြရပါတယ်ဒါပြင်အစိုးရအဖွဲ့ကနေနောက်အစိုးရအဖွဲ့ဖွဲ့ကိုဖိအားပေးနိုင်ဖို့အတွက်အခြားသောနိုင်ငံတွေမှာစိုးစိုးကပြောခဲ့တဲ့စော်စီယုံတာတွေလော်ဘီလုပ်တာတွေစီတန်းလဲ့တယ်ဆန္ဒကြတာတွေကိုလည်းလုပ်ကြလာအောင်ကိုရက်တွေဖွဲ့ပြီးအဖွဲ့အစည်းချင်းချိတ်ဆက်ရတာတွေလည်းရှိပါတယ်ဒီပတ်ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ္တကမ္ဘာအစည်းအဝေးမှာနိုင်ငံတကာလူငယ်ကွန်ရက်တွေနဲ့ဘယ်လိုလုပ်ကိုင်လက်ကြမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးကြပါမှာဒီပတ်ကျွန်တော်ဖိတ်ခေါ်ထားခဲ့သူကတော့2021ခုနှစ်အာနာရှင်စနစ်စန့်ကျင်ရေးတိုက်ပွဲမှာပထမဦးဆုံးမန္တလေးမှာစတင်ထွက်လာခဲ့တဲ့လူငယ်အုပ်စုတဲကလူငယ်ကောင်းဆောင်တယောက်ဖြစ်တဲ့ဒေါက်တာတေဇာဆန်းဖြစ်ပါတယ်။မင်္ဂလာပါကိုတေဇာကြီး
။ဟုတ်မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့။ဆိုတော့အရှိတော်အာရှလူငယ်ကွန်ရက်တစ်ခုထူထောင်ဖို့ဒါကလည်းအမေရိကန်တာဝန်ကြီးက US ASEAN ပြောရေးဆိုခွင့်ရှိတဲ့သူနဲ့တွေ့ဆုံမိန့်မတဲ့အခါမှာသူကပြောတော့
So, to the extent that others in Southeast Asia of that generation and more broadly,
we build on that and see how our young people are doing. We are doing well. 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 We are doing well.ဒါလက်ရှိအခြေအနေကနေမြန်မြန်ဆက်ဆက်အဖြစ်ခုထွက်လာဖို့ထောက်ကူပြုနိုင်ပါတယ်လို့သူကပြောသွားတယ်။ကိုတေစာဘလို့များနေမှာပဲခင်ဗျာ
။ဟုတ်ကဲ့ပါဆရာ။အဲ့တော့ကျွန်တော်တို့ပြောရမယ်ဆိုရင်လူငယ်လူရွယ်ပေါ့နော်။ကျွန်တော်တို့အခုခေါ်တဲ့ Gen Z လို့ပဲခေါ်ပေါ့။လူငယ်လူရွယ်တို့ဆိုတော့ဒါမှန်ပါတယ်ခင်ဗျာ။ဒီခေတ်ဆက်ဆက်မှာမတရားမှုအတ္တမမှုတွေကိုတွန်းလှန်တိုက်ပွဲဝင်တဲ့အခါမှာအတက်ကြွဆုံးနဲ့ရှေ့တန်းအကြဆုံးကနေဒါတွန်းလှန်တိုက်ပွဲဝင်ကြတာ။ဒါကျွန်တော်တို့မြန်မာနိုင်ငံမှာမဟုတ်ဘူး။ကျွန်တော်တို့အရှိတောင်အာရှနိုင်ငံမှာမဟုတ်ဘူးကျွန်တော်ဒီနေ့ကဘာလုံးဒီလိုပါပဲတတိယတော့ဒီတော်လန်ရီးတွေရဲ့တော်ယူနဲ့တော်လန်ရီးတွေရဲ့ဇုံးကံအားဒီဒါလူငယ်လူရွယ်တို့လို့ကျွန်တော်တို့ဒါယူဆလို့မှတ်ယူလို့ရပါတယ်အဲ့တော့ဒီတနိုင်ငံထဲမှာရှိတဲ့လူငယ်လူရွယ်ရေမှာပဲပေါ့နော်ဘယ်လိုမျိုးကျွန်တော်တို့လူထုတော်လန်ရီးတွေကိုဆင်နွှဲနေတဲ့ပေါ့နော်အတ္တမမှုတွေကိုတွန်းလှန်နေတဲ့နိုင်ငံရေးပေါင်းစုံကဆိုပြီးကျွန်တော်တို့အာရှဆိုအာရှအလျောက်အရှိတောင်အာရှဆိုအရှိတောင်အာရှအလျောက်လူငယ်အချင်းချင်းကြားထဲမှာအခြေသက်တည်မိမယ်ဒါကွန်ရက်တည်ဟဲ့လားသက်သွယ်မိမယ်ဆိုရင်ကျွန်တော်တို့အားကပူပြီးတော့ဒါကျွန်တော်တို့အထီရောက်တဲ့ ပို့ပြီးတော့ကျွန်တော်တို့ပေါ့နော်အဲဒီအန်ကျက်နေတဲ့ကျွန်တော်တို့ဒါအာလှုပ်ရှားမှုတွေပေါ့နော်ဒေါ်လာရေးတွေပေါ့နော်ကျွန်တော်တို့ဒါဖြစ်နိုင်တဲ့ပုံစံတွေလို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါမှကြီးကတော့အရှိတော်အာရှနိုင်ငံတွေမှာနော်လူငယ်တွေနဲ့ချိတ်ဆက်ဖို့သူကပြောသွားတာပေါ့လေဒါပေမဲ့ဘဝအခြေအနေရလက်တွေ့အခြေအနေရမြန်မာလူငယ်တွေအခုကပြည်တွင်းမှာဆိုလို့ရှိရင်လွတ်လပ်ခွင့်တွေပါပါမရှိဘူးဆိုတဲ့အနေအထားမှာရောက်တော့ပြည်ပကိုကျွန်တော်တို့ထွက်ခွာလာရတယ်လူငယ်တွေကလည်းရှောင်တိန်နေလူငယ်ကောင်းဆောင်နေကိုဒေသာပါဝင်ပေါ့နော်ကျွန်တော်တို့စိတ်ချလုံးုံတဲ့နေရာတွေမှာဒါနေထိုင်နေရတယ်အဲ့ဒီလိုအခြေအနေမျိုးတွေမှာတာမကြီးပြောသလိုကိုရက်တစ်ခုထူထောင်နိုင်မှုဆိုရင်စိတ်ခေါ်ချက်တွေကဘာတွေဖြစ်မှာ
ဟုတ်ပါတယ်ဗျာတော့ပြောရရင်တော့ဒီလူငယ်တဲ့နိုင်ငံလေးကြားထဲမှာပေါ့နော်လူငယ်လူတစ်ခုနဲ့တစ်ခုတည်းချိတ်ဆက်နိုင်ဖို့ဆိုတာကကျွန်တော်တို့ဟိုလုံနိုင်အမြဲတမ်းကောင်းပေမဲ့လက်ရှိနေထားမှာအမြဲတမ်းဟိုအခက်အခဲတွေရှိပါတယ်သူတပည့်ကျွန်တော်တို့မြန်မာနိုင်ငံတို့နေထားတယ်မဆိုရင်ကျွန်တော်တို့အခုချိန်မှာအားလုံးကမလုံခြုံတဲ့နော်ကျွန်တော်တို့နေ့စဉ်နေရေးထိုင်ရေးတော့မှမလုံခြုံတဲ့စိတ်မချမှုတွေကြုံတွေ့နေရတယ်တစ်ဖက်ကလည်းကျွန်တော်တို့ဟလာအင်တာနက်ဒီပုံရိပ်စာမျက်နှာတွေကိုသုံးမယ်ဆိုရင်တော့မှကျွန်တော်တို့ဆိုရင် internet ဖြတ်တောက်ခံထားရတဲ့နေရာတွေ internet မရရှိတဲ့နေရာတွေလည်းအများကြီးပဲပေါ့ကျွန်တော်တို့မြန်မာနိုင်ငံမှာဆိုစကိုင်းတိုင်းလိုနေရာမျိုး internet ဖြတ်ခံထားတာကြာလာပြီပေါ့နော်အဲဒါပဲတခြားသော data တွေမှာလည်းကြောက်ပေါ့နော် internet line တွေဖြတ်တောက်ခံထားနောက်တစ်ခုဆိုရင်ကျွန်တော်တို့ကနေ့စဉ်လူမှုစီးပွားဘဝကအားကျက်တဲလာတဲ့အခါဒီပေါ့နော် internet data ပေါ့ဒီ internet ဘေးအားစတော့ကျွန်တော်တို့တော်တော်သေးခက်ခဲလာတဲ့ data တွေလည်းရှိတယ်ခင်ဗျာပေါ့နော်အဲ့တော့ချိတ်ဆက်ဖို့ဆိုတာကခက်ခဲကinternet ကိုသုံးရမယ်ဆိုရင်တော့ internet ရရှိမှုနောက် internet data ဒါတွေကလည်းကျွန်တော်တို့ internet ဆက်ရှိပါတယ်နောက်တစ်ခုကဟိုတကယ်ဟိုပေါ့နော်တော်လန်ကြီးမှာကြာရကြတဲ့ပေါဝင်နေတဲ့လူငယ်တွေတော်တော်များများကပေါ့နော်ဘယ်လိုပုံမလဲဟုတ်ငယ်တန်းဟိုကြီးလွားလှုပ်ရှားနေရတဲ့အခါမျိုးမှာဒီချိတ်ဆက်ဖို့ဆိုတာကိုအလုပ်တစ်ခုသပွဲပေါ့နော်ဟို silent method ဆောင်ရွက်နိုင်ဖို့ကလည်းကျွန်တော်ဒီနေ့တော်တော်လေးတော့ check ခဲ့လက်တွေ့မှာတော်တော် check ခဲ့ရှိတယ်လို့ကျွန်တော်ယူဆပါတယ်နောက်တစ်ခုကတော့ကျွန်တော်ဉာဏ်လေးမတူညီတဲ့နိုင်ငံတွေကြားထဲမှာချိတ်ဆက်ရမယ်ဆိုတော့ဒီပေါ့နော်ဘာသာစကားတို့ပေါ့နော်ဒီအဟံဒါတွေလည်းရှိကောင်းရှိနိုင်တယ်နော်တစ်ဖက်ဟိုတစ်ဖက်ပြန်လည်းနားလည်ဖို့ပေါ့နော်ဆိုတာကျွန်တော်တို့ဒီဘာသာစကားကူးလူဆက်ဆံမှုတွေမှာလည်းကျွန်တော်တို့ခက်ခဲတွေအကျတဲတွေရှိနိုင်ရပေါ့ကျွန်တော်တို့မြန်မာနိုင်ငံအတွက်လက်ရှိနေတာပြောမယ်ဆိုကျွန်တော်တို့ဆိုရင်လူငယ်တွေအများစုကဆရာရဲတောထဲတောင်ထဲမှာတောက်နေကြတယ်ပေါ့နော်အင်တာနက်မပြောနဲ့ဖုန်းလိုင်းတော့မရဘူးဆိုတော့ကျွန်တော်တို့ဒါတွေခက်တယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့ဟိုလူတိုင်းမှာအခက်ခဲတွေရှိနေကြတယ်တခြားသောတော်ဟိုနေ့စဉ်နေ့စဉ်ပေါ့လုပ်နေရတဲ့လုပ်ရှိတဲ့ကာမှာဒီလိုမျိုးချိတ်ဆက်ပုံရက်ဆက်သွယ်ဖို့တခြားနိုင်ငံကရဲဘော်တွေနဲ့ဆက်သွယ်ဖို့ဆိုတာကိုဒါပေါ့နော်ကျွန်တော်တို့ဟိုအလုပ်တစ်ခုတော့ပွဲလုပ်နိုင်ဖို့ကတော်တော်လေးအထက်ထဲအားကြီးကျွန်တော်တို့ရှိတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်ဆရာ
ဟုတ်ကဲ့ဒါပေမဲ့အစ်တော်အရှေ့နိုင်ငံတွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်စင်ကာပူရှိမယ်မလေးရှားရှိမယ်ထိုင်းရှိမယ်နော်ဒါဒီနိုင်ငံတွေမှာဆိုလို့ရှိရင်မြန်မာပြည်သွားပြီးအလုပ်လုပ်နေကြတဲ့လူငယ်တွေအများကြီးရှိအင်ဒိုနီးရှားနော်မှကမ်ဘောဒီးယားမှာလည်းတချို့ရှိတယ်ဒါကျွန်တော်တို့တိုင်းပြည်မှုရပြောလို့ရှိရင်တော့လူရည်အားဖြင့်နည်းတယ်ပေါ့နော်အဲ့ဒီလူငယ်တွေကိုဗုဒ္ဓဆာအနေနဲ့ဘာများပြောချင်တယ်လဲ
ဟုတ်ကဲ့ဟိုနိုင်ငံကျွန်တော်အခြေတော်အခြားနိုင်ငံတို့ရောက်နေတဲ့မြန်မာလူငယ်တွေပေါ့ဆရာဆရာရဲ့အဲ့ဒီလူငယ်တွေကတော့ကျွန်တော်တို့ပြောရမယ်ဆိုရင်တော့တကယ်တော့လက်ရှိကျွန်တော်တို့မြန်မာတော်လှန်ရေးအတွက်ဆိုရင်လည်းအင်မတန်ထိရောက်တော့ပါဝင်နေတယ်လို့ကျွန်တော်ပြောလို့ပါဆိုရင်လည်းကျွန်တော်တို့ဒီဟလာဒီမြန်မာနိုင်ငံရဲ့ခုခံတွန်းလှန်စစ်အတွက်ပဲကူညီမလားစစ်ဘေးစစ်ဆေးရှောင်ပြည်သူတို့အတွက်ပဲကူညီပေးခြင်းလားတို့ဒီမဟုတ်ကျွန်တော်တို့ဒီစီရီယန်စစ်သေးကောင်းတွေအတွက်ပဲကူညီပေးနိုင်မလားပေါ့နော်သတိပြုနိုင်ငံတကာရောက်ရဲဘော်တွေလုပ်ပြနေတာဒီအများကြီးရှိပါတယ်နောက်အခုကျွန်တော်တို့ပြောနေတဲ့ချိတ်ဆက်ပေါ့နော်ဆက်တွေ
နိုင်ငံ
တကာမှာလည်းကျွန်တော်တို့ဒီတက်ကြွလှုပ်ရှားတဲ့လူငယ်ဖွဲ့စည်းတွေကျွန်တော်ထင်တယ်ဒီအများကြီးရှိပါဘူးလူငယ်တွေပေါ့နော်
ဟုတ်ကဲ့
အဲ့လိုမျိုးဖွဲ့စည်းတွေနဲ့တော်တော်တွေနဲ့ဟဲ့လားတရိန်မီဒီယာတွေနဲ့အစိုးရဖွဲ့စည်းတွေနဲ့အရေးဆက်အဖွဲ့စည်းတွေနဲ့ကျွန်တော်တို့ပြည်တွင်းကကျွန်တော်တို့လိုမျိုးဒီတက်ချွာလှုပ်ရှားတဲ့လူတွေပုံကိုယ်တွေအဖွဲ့စည်းတွေတို့ချိတ်ဆက်တဲ့ဂျားကန်ဂျားကန်ပေါ်တော့ကြဒါသဖွဲ့ပေါ့ဗျာဒါတို့ကျွန်တော်ထင်တယ်နိုင်ငံတကာရောက်ကျွန်တော်တို့လူငယ်တွေမြန်မာပြည်ပွားတွေတို့ဆောင်ရွက်ပေးနိုင်တာတွေရှိပါတယ်အခုလည်းပဲသူဆောင်ရွက်ပေးတာတွေရှိပါတယ်ကျွန်တော်တို့ဆိုရင်ပေါ့နော်ဒီလိုနိုင်ငံတကာရောက်ရဲဘော်တွေကချိတ်ဆက်ပေးပြီးတော့ပေါ့နော်ကျွန်တော်တို့ဒီချိတ်ဆက်ရတဲ့ဟာတွေရှိတယ်သို့တော့ဒါကိုကျွန်တော်ထင်တယ်စနေတကဘောနော်အလုပ်တစ်ခုတပွဲလုပ်နေတာတော့ခုနကဆရာပြောလို့ပဲနိုင်ငံတကာရောက်ကျွန်တော်တို့မြန်မာလူငယ်တွေကပူပြီးတော့အလေးထားပြီးတော့ဆောင်ရွက်နိုင်ကြလိမ့်မယ်လို့ကျွန်တော်ယူဆတယ်အဲ့အတွက်လည်းအားလေအားကိုးတယ်ဘောနော်အခုလုပ်လက်ရှိလုပ်နေတဲ့အလုပ်တွေပြင်အဲ့ဒါမျိုးပေါ့နော်ဒါတွေကလည်းဒါတပွဲပူပြီးတော့ဘောနော်ကျွန်တော်ချိတ်ဆက်ချင်းလုပ်ငန်းတွေကိုဆောင်ရွက်နိုင်ကြမယ်ဆိုရင်လည်းကျွန်တော်ထင တယ်အရေးတစ်ခုဖြစ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ပါတယ်ဒီသာမကြီးပြောသွားတယ်လို့ပေါ့နော်နော်သက်ဆိုင်ရာနိုင်ငံတွေမှာရှိတဲ့အစိုးရတွေကိုကျွန်တော်တို့ဖိအားပေးဖို့တော့တောင်းဆိုဖို့ ဆိုတော့ဒါကိုအလုံးသဘောရပြန်ပြီးကြောင်းကြမယ်ဆိုရင်ဒါကိုဒေသလည်းကျွန်တော်တို့အရင်တုန်းကအဖွဲ့အစည်းအနေနဲ့လှုပ်လာတယ် advocacy လို့ပြောတဲ့စော်စည်းရုံးတဲ့လုပ်ငန်းတွေကျွန်တော်လုပ်ဖို့လိုလာတယ်သက်ဆိုင်ရာအစိုးရတွေကို lobby လုပ်ဖို့လိုလာတာတွေရှိလာတယ်နော်လိုအပ်လို့ရှိရင်လမ်းတွေပေါ်မှာကျွန်တော်တို့ဆန္ဒထုတ်ဖော်ပြီးတော့ဖိအားပေးတာမျိုးတွေလုပ်ဖို့လည်းလိုလာတယ်အဲဒီလိုလုပ်ငန်းတွေကိုလုပ်ဖို့အတွက်အမေရိကန်သားမတ်ကြီးကိုပေါ့ကိုဒေသဘာများပြောချင်ပါဘလို့ကိုကြီးပြောကိုကိုဒေသလိုရမယ်လို့ထင်ပါတ
ယ်ဟုတ်ကဲ့ကျွန်တော်တို့ပြည်သူကတော့ကျွန်တော်တို့ဘလောက်တဲ့အခက်တွေရှိပါသေးအကျက်တွေရှိပါသေးလုံးဝနောက်တော့နောက်ဆုံးသွားမှာမဟုတ်ဘူးကျွန်တော်တို့ဒေါ်လန်ကြီးကိုရှေ့ဆက်ပြီးတော့သွားကြမှာဖြစ်တယ်ဒါကြောင့်ကျွန်တော်တို့55တန်းသောပြည်သူတွေရဲ့စန္ဒားနဲ့အညီစန္ဒားကိုအသေးစားတော့အဖြစ်ကျွန်တော်တို့မြန်မာပြည်သူတွေကိုနှုတ်နဲ့လေနဲ့မဟုတ်ဘဲတိတိမိမိနော်ကျွန်တော်တို့ကုညီကြဖို့ဒါနော်ကျွန်တော်တို့ဒါဆောင်မကြဖို့ကျွန်တော်ဒီနေရာနေတာနော်အလေးနဲ့တော့သင်ကြလို့လေအဲ့တော့ကျွန်တော်တို့ကတော့လုံးဝစိတ်မလျှော့ဘူးဇွဲမလျှော့ဘူးစိတ်ဆက်ပြီးတော်လန်ကြီးကိုအတူချစ်တတ်ကြမှာဖြစ်တယ်လို့ကျွန်တော်ဒီနေရာကနေမြန်မာပြည်သူတွေရဲ့ကိုစားပြောလိုပါတယ
်အမျိုးသားညီညွတ်ရေးအစိုးရမှာလေအမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရဝန်ကြီးဌာနဆိုပြီးတော့လည်းရှိဆိုတော့နော်အခုနိုင်ငံတကာလူငယ်ခွင့်ရဲ့ဖွဲ့ဖို့လို့ဒီလုံကလည်းလိုအပ်တဲ့လုပ်ငန်းတစ်ခုဖြစ်တယ်တို့ကိုဒေစာကလည်းယူဆတယ်ဆိုလို့ရှိရင်နော်အမျိုးသားညီညွတ်ရေးဆိုတာကိုဒေစာဘလူများအကြံဉာဏ်ပေးခြင်
းဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဒီကြာကာလအမျိုးသားညီညွတ်ရေးဆိုတာကတော့ကျွန်တော်တို့မြန်မာပြည်သူတွေရဲ့လုံးဝကိုမှန်ကန်ကိုစားပြုပြီးတော့ကျွန်တော်ပြည်သူရဲ့ကျွန်တော်ဒါအစိုးရလို့ပြောလို့ရပါတယ်ဒီနေ့ကြောင့်ဒီပြည်သူတော်လှန်ရေးရဲ့ပေါ့နော်တပ်ဦးရှေ့ပေါင်းတပ်ဦးအင်အားစုတွေကိုကျွန်တော်တို့ပြောလို့ရပါတယ်အဲ့တော့ကျွန်တော်တို့ဒီအညီကြီးရဲ့ဝန်ကြီးဌာနတစ်ခုကနေဦးဆောင်ပြီးတော့ဒါဒီနိုင်ငံတကာပေါ့နော်ခြေတော်အဖျားလူငယ်တွေကြားထဲမှာပေါ့နော်ကျွန်တော်တို့ဒီကိုယ်ရဲ့တပ်ဖွဲ့ခြေဆက်ရေးကိုယ်ရဲ့ဒီပေါ်ပေါက်လာရေးအတွက်ပေါ့နော်တနင်္လာလို့တနင်္လာလောက်ပါဝင်ဦးဆောင်ဆောင်ရွက်မယ်ဆိုရင်ကျွန်တော်ထင်တယ်ခရီးရပို့ပြီးတော့ပြင်မှာပေါ့ဆရာရဲ့ဒီကျွန်တော်တို့လူငယ်တွေကြားထဲမှာအပြန်အလှန်ခြေဆက်ရရှိဖို့ပေါ့နော်အဲ့တော့ကျွန်တော်ထင်တယ်ဒီအဲ့ဒီကြီးရည်ဒီဝန်ကြီးဌာနရတယ်ပေါ့နော်ဒါနဲ့ပတ်သက်ပြီးတော့အမျိုးသမီးကြီးရပဲဖြစ်ဖြစ်ဒီလူငယ်ကြီးရပဲဖြစ်ဖြစ်တို့ဟိုတောင်ရွက်နေပဲလို့ကျွန်တော်ယူဆတယ်ပေါ့နော်သို့တော်လည်းပဲကျွန်တော်ထင်တယ်ဒါဒီအရေးအင်ပတန်ကြီးတာဖြစ်တဲ့အတွက်ပို့ပြီးတော့ဟိုသူပူစားပေးအလုပ်တစ်ခုဖြစ်ပေါ့နော်ကျွန်တော်ထင်တယ်တောင်ရွက်ဖို့တော့လုပ်မယ်ထင်တယ်ဆရာဘာဖြစ်လို့လဲဆိုကျွန်တော်တို့ဒီပေါ့နော်ပြည်သူတွေကချင်းချင်းနဲ့ဒီနိုင်ငံတကာရောက်ကျွန်တော်တို့လူငယ်တွေကလည်းတောင်ရွက်မယ်ကျွန်တော်တို့ဒီအစိုးရကလည်းဦးဆောင်ပြီးတော့ပေါ့နော်တောင်ရွက်မယ်ဆိုရင်တော့ပြည်ကပို့ပြီးတော့အလုပ်ကအလုပ်ဘိုးတွင်မယ်လို့ကျွန်တော်ယူဆတယ်လေ။ဘာဖြစ်လို့လဲဆိုကျွန်တော်တို့ခုနပြောဆိုလို့ဒီတော်လန်ကြီးကအခုဖြစ်တော်လန်ကြီးရဲ့ကြိုးရွားတဲ့လူငယ်တွေတို့ပြောလို့ရတယ်လို့တော်လန်ကြီးမှာလူငယ်တွေရတဲ့အသက်ကြွဆုံးတာပေါင်းဝင်နေကြတာလေ။ဒါကြောင့်ဒီလူငယ်တွေသာတနိုင်ငံနဲ့တနိုင်ငံကြားလူငယ်ချင်းချင်းကြားထဲမှာချိတ်ဆက်မိသွားပြီဆိုကျွန်တော်ထင်တော်လန်ကြီးရဲ့ဟန်ချက်ဟိုတော်လန်ကြီးရဲ့ရှေ့အဟုန်ဟာအများကြီးကျွန်တော်တို့ဒါပြောင်းလဲသွားနိုင်တဲ့အလားအလာတွေကျွန်တော်တို့ရှိတယ်။ဒါကြောင့်မို့ကျွန်တော်ဒီလူငယ်နဲ့ဆိုင်တဲ့ပေါ့နော်ဝန်ကြီးဌာနအနေနဲ့ဒီအလုပ်ကိုအနေထားအထူးအကြီးကြီးအလုပ်တစ်ခုပြဆောင်ရနိုင်ဘူးလေဆိုရင်တော့အင်မတန်ကောင်းမယ်လို့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့ကိုရီးယားရဲ့အများကြီးကျေးဇူးတင်ပါတယ်န
ော်။ဟုတ်ကဲ့ပါဆရာကျေးဇူးတင်ပါတယ်ကျွန်တော်လည
်းသက်ဆိုင်ရာအမေရိကန်သားမတ်ကြီးနဲ့တကွာမြို့သားညီညီရဲ့ဆိုတာကတရှိလူတွေရဲ့ပေါင်းဝင်နော်ကိုရီးယားရဲ့နော်သဘောထားအမြင်တွေကိုလည်းကျွန်တော်စဉ်းစားကြလိမ့်မယ်လို့ကျွန်တော်ကြားတင်ပါတယ်နော်။ခုစနေပေါ်ခဲ့တဲ့သူကတော့ကျန်းမာရေးစနစ်စတင်ရေးတိုက်ကြွလှုပ်ရှားသူဒေါက်တာဒေဇာဆန်းဖြစ်ပါတယ်ကျွန်တော်တော်သားမှာ
ဆရာရှင်များရှင်အခုကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့စူးစီးတင်ပြပေးမှာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုကိုလာရောက်သွားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ဟာထိတ်တန့် Republican အချက်လွှတ်တော်အမတ် Mitch McConnell အပါအဝင်ပါတီချင်းတစ်ခုကလွှတ်တော်အမတ်တချို့နဲ့တွေ့ဆုံပြီးတော့စစ်ကောင်စီအပေါ်အရေးယူတန်ခါမှုတွေတိုးမြင့်ဖို့ဆွေးနွေးခဲ့ပါတယ်။အာဏာရဒီမိုကရက်တစ်ပါတီကအချက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Jeff Merkley, Ed McMahon နဲ့လည်းမေလ18ရက်နေ့တနင်္လာနေ့မှာတွေ့ဆုံပြီးမြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေမြန်မာရင်နှင်းတဲ့တဘာဝတန်ခွေလုပ်ငန်းအပေါ်အမေရိကန်ကပိတ်ဆို့တံခါးဖို့ဆွေးနွေးခဲ့တဲ့အကြောင်းဒေါ်စင်မအောင်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ဟာအထက်လွှတ်တော် Republican ကောင်ဆောင် Mitch McConnell နဲ့လည်းမတ်လ19ရက်နေ့မှာတွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံမှာစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။ American ပြည်ထောင်စုမှရောက်ရှိချိန်အတွင်း Washington မြို့တော်အတဝိုက်ကမြန်မာအတိုင်းဝိုင်းနဲ့လည်းဒေါ်စင်မအောင်တွေ့ဆုံခဲ့ပါတယ်။
မလေးရှားနိုင်ငံသားရေးဝန်ကြီးစိုင်းဖူဒင်အဗ်ဒူလာနဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်တို့တွေ့ဆုံခဲ့တာကိုမြန်မာစစ်ကောင်စီနိုင်ငံသားရေးဌာနကကန့်ကွက်လိုက်ပါတယ်။မ မြန်မာနိုင်ငံမှာရှိတဲ့မလေးရှားတန်ရုံအကြီးအကဲကိုခေါ်ယူတွေ့ဆုံပြီးကန့်ကွက်ခဲ့တာဖြစ်တယ်လို့မြန်မာစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကမေလ19ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။မလေးနိုင်ငံဂျာယီဝန်ကြီးကဒီအကြမ်းဖက်ဖွဲ့ဖြစ်တဲ့ NUG ကိုယ်တော်နဲ့တွေ့ဆုံခြင်းကအကြမ်းဖက်ဒီကိုအားပေးရရောက်ပါတယ်။အားပေးရရောက်တဲ့အပြင်ဒါမြန်မာနိုင်ငံအစိုးရရဲ့ကြိုးပမ်းချက်တွေကိုအဟံသာဖြစ်စေပြီးတော့နိုင်ငံတကာအကြမ်းဖက်မှုတိုက်ခိုက်ရေးသဘောတူညီချက်တွေကိုထိုးဖောက်ရရောက်ပါတယ်။
ပြီးခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီဘက်ကကိုစားပြုတက်ရောက်ခွင့်မရတဲ့အချိန်မှာပဲမလေးရှားနိုင်ငံသားဝန်ကြီးက NUG နိုင်ငံသားဝန်ကြီးကိုမေလ14ရက်နေ့ကအစည်းအဝေးပြင်ပမ်းမှာလက်ခံတွေ့ဆုံခဲ့တာပါမြန်မာနိုင်ငံကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG ကိုရွေးချယ်တင်မြှောက်ခံထားရတဲ့အစိုးရအဖွဲ့အဖြစ်ထိတွေ့ဆက်ဆံမှုအရေးကြီးတဲ့အကြောင်းမလေးရှားနိုင်ငံသားဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကပြောထားပါဗျ။တချိန်တည်းမှာပဲနိုင်ငံတချို့ကမြန်မာနိုင်ငံမှာရှိတဲ့သူတို့တန်အစ်စ်တန်းကိုရှော့ချတက်မှတ်လိုက်တဲ့အပေါ်မှာလဲမြန်မာစစ်ကောင်စီဘက်ကဝေဖန်သွားပါတယ်။အာဆီယံရှေ့တောင်အာရှနိုင်ငံတို့ဟာမြန်မာနိုင်ငံနဲ့တန်တမာရေးရဆက်ဆံမှုရှော့ချခြင်းတဲ့သဘောမျိုးလှုပ်ဆောင်နေတာတွေတွေ့နေရပြီးမြန်မာနိုင်ငံဘက်ကတော့ယက်တီချက်ပြောင်းမှာမဟုတ်တဲ့အကြောင်းမေလ19ရက်နေ့နေပြည်တော်မှာကျင်းပတဲ့လင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောဆိုသွားတာပါ။ဒီတော့အတွင်းမှာပဲမြန်မာရဲ့နိုင်ငံရေးအကျပ်တဲတွေကိုဖြေရှင်းဖို့အာဆီယံရဲ့ပုံသဘောတူညီချက်တွေကိုအကောင့်ထည့်ဖို့ရေးနိုင်ငံတကာကတိုးမြှင့်ဖိအားပေးလာတာပါ။မြန်မာစစ်ကောင်စီဘက်ကတော့အချုပ်အခြာပိုင်ဆိုင်မှုနဲ့အကျိုးစီးပွားကိုမထိခိုက်ဘူးဆိုရင်အာဆီယံနဲ့ပူးပေါင်းဆောင်ရွက်မယ့်အကြောင်းအမြဲတစေပြောနေတာဖြစ်ပါတယ်
။မလေးရှားနိုင်ငံခြားဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကနစ်ပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာတန်စရီယိုဟီဆက်ဆာကာဝါကိုသီယုံမာမေလ19ရက်နေ့ကလက်ခံတွေ့ဆုံပြီးမြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့နယ်ပယ်အတော်များများကိုသဘောတူခဲ့ကြတယ်လို့သူ့ရဲ့ Twitter လိုမျိုးဆက်မနာမှာရေးသားထားပါတယ်။အရသာတွေရဲ့လုံခြုံရေးအတွက်အပြစ်ခတ်ရစေရေးကိုပါဝင်ပတ်သက်သူအားလုံးကလိုက်နာကြဖို့အရေးကြီးတဲ့အကြောင်းနိုင်ငံကာကပါဝင်လာအောင်ဖိတ်ကြားခြင်းအပြင်လူသားချင်းစာနာထောက်ထားမှုအားကောင်းလာအောင်ဆောင်ရွက်သွားဖို့အရေးပေါ်လိုအပ်နေကြောင်းလူသားချင်းစာနာမှုထောက်ထားရေးအကူအညီပေးရန်လမ်းကြောင်းတွေဖန်တီးဖို့လိုအပ်ကြောင်းအဆရှိတဲ့ကိစ္စတွေမှာသဘောတူကြကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံရဲ့မူငါချက်အကောင့်ထဲပေါ်ပြီးတော့ပါဝင်ပတ်သက်သူတွေနဲ့ထိတွေ့ဆက်ဆံဖို့ဂျပန်ကအာဆီယံကိုထောက်ခံကြောင်းမစ္စတာဆဆာကာဝါစီကကြခဲ့ရတာအတက်ဖွဲ့ဖြစ်ပါတယ်လို့လည်းမလေးရှားနိုင်ငံခြားဝန်ကြီးကရေးပါတယ်မြန်မာအရေးဖြစ်ရှင်မှုမှာ NUG နဲ့လည်းထိတွေ့ဆက်ဆံမှုတိုက်တွန်းပြောကြားနေတဲ့မလေးရှားနိုင်ငံခြားဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာဟာပြီးခဲ့တဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကလအတွင်း NUG နိုင်ငံခြားဝန်ကြီးကိုလည်းမေလ14ရက်နေ့ကတရားတွေ့ဆုံခဲ့တာပါမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်ပြီးတော့သက်ဆိုင်သူတွေနဲ့ညှိနှိုင်းဆွေးနွေးဖို့လူသားချင်းစာနာမှုအကူအညီပေးဖို့စတဲ့ပုံသဘောတူညီချက်၅ချက်ကို2021ခုနှစ်မှာအာဆီယံကချမှတ်ခဲ့တာပါဒါပေမဲ့လည်းမြန်မာစစ်ကောင်စီအခြေခဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုရိုင်းပါဝင်သဘောတူခဲ့တဲ့အဲ့ဒီမူငါချက်ကိုမြန်မာဘက်ကလိုက်လျောဖို့ပြတ်ကွက်တယ်ဆိုပြီးဝေဖန်မှုတွေလည်းရှိနေတာဖြစ်ပါတယ်
။မြန်မာယန္တနာတဘာဝတန်းဝေးပိုက်လိုင်းအစုရှယ်ယာအများဆုံးပိုက်ဆိုင်ထားတဲ့ American Chevron စွမ်းအင်ကုမ္ပဏီရဲ့အစုရှယ်ယာတွေကိုစေအုပ်စုစီရောက်မသွားအောင်ထိန်းသိမ်းထားပေးဖို့ပြည်တွင်းကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကတောင်းဆိုထားပါတယ်။စစ်တပ်ဟာ Chevron ရဲ့ယင်းနှီးမြှုပ်နှံမှုကနေတနည်းကို American Dollar တန်း150လောက်ရနေတဲ့အတွက်ဒီအကျိုးမြတ်တွေဆက်ပြီးမရရှိအောင်ဆိုင်းငံ့ထားဖို့ပြည်တွင်းနိုင်ငံရေးတက်ကြွသူတွေကထောက်ခံလက်မှတ်တွေစူးစောင်းကောက်ယူပြီး American ကုမ္ပဏီကိုဖိအားပေးလိုက်တာပါ။သူ့အစုရှယ်ယာတွေကိုလက်တလောရပ်တန့်ထားမလား၊ရောင်းမလားဆိုတာမေလ25ရက်မှာ Chevron ရဲ့ရှယ်ယာရှင်တွေမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။
တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့စစ်ကောင်စီဘက်ကကန့်လန့်ထားချိန်မှာပဲတိုင်းနာလက်နက်ကိုင်အဖွဲ့တို့ကအဲ့ဒီကန့်လန့်ချက်ကိုပယ်ချထားပြီးတော့လက်နက်ကိုင်တပ်ဖွဲ့တွေလည်းဆက်ဖြစ်နေပါတယ်။ပြည်ပြည်နယ်မြောက်ရီမြို့တောင်ဘက်ကမြန်မာစစ်တပ်နှစ်ပေါင်း30ကျော်ထိန်းချုပ်ထားတဲ့တစ်ဘောဘူစခန်းကိုပြန်လည်တိမ်ပိုက်လိုက်ပြီးလို့ KNU ကရင်မျိုးသားအစည်းအရုံးကပြောပါတယ်။စစ်ကောင်စီဘက်ကတပ်ကြပ်ကြီးအစင်ရှိသူတယောက်နဲ့စစ်တုံးပါ6ဦးကိုဖမ်းဆီးမိပြီးတော့လက်နက်အမြောက်အများသိမ်းဆည်းရမိတယ်လို့ KNU တာဝန်ရှိသူတွေက VOA ကိုပြောပါတယ်။မတ်လ19ရက်နေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့စစ်ကောင်စီဘက်ကတိုက်လေရင်တွေစေဟရင်တွေနဲ့အချိန်30လောက်တုံ့ပြန်ထိုးစစ်ဆင်ခဲ့တယ်လို့ KNU ကပြောပါတယ်။တစ်ဘောဘူစခန်းကိုတင်ယူရာဟာ KNL ကရင်အမျိုးကကွေတပ်နဲ့ PDF ပြည်သူ့ကကွေတပ်ဖွဲ့တွေပူးပေါင်းတပ်တွေဖြစ်တယ်လို့ KNU သတင်းရက်ွက်ကပြောပါတယ်။ရှမ်းပြည်တောင်ပိုင်းဖေခုံမြို့နယ်ရှိချာမလဲမိလ10ရက်နောက်ပိုင်းဒေသခံပြည်သူ့ကကွေပူးပေါင်းအဖွဲ့နဲ့စစ်ကောင်စီကြားရင်ဆက်တိုက်ပွဲပြင်းထန်နေတာပါ။
yang tang lo bo no tae kwe phi chin ni phi chin ni tru thing le nya le tru di ima le lo bo lo yang sao pi de taku pi lo da so wa da lo mo ma sain le ma ti na me le lu tu le twet le nya yi an de shi bo no tu de phi lu u re ne ka le de bo no jao sai de a me ran shi ne ya lo bo no da phi de chin la ma le le ne ji twet twa yin ba ti ma le nga ro ai ma ti ma la nga ro ti ma so de pom cha ne le tu yin sai lo a mya yi pu pin do ka le shi bo chin ne
ရန်ကြီးကြလို့ရွာတွေကအိမ်တွေပျက်စီးနေရပြီးတော့မေလ16ရက်နေ့တုန်းကတော့စစ်ကောင်စီတပ်တွေကအိမ်ခြေ40ဝန်းကျင်လောက်ရှိတဲ့ဆောင်းနန်းခဲကျေးရွာကိုမိရှို့သွားတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့က POA ကိုအခိုင်အမာပြောပါတယ်ဒါပေမဲ့မေလ18ရက်နေ့ထုံးမြမအလင်းသတင်းစာမှာတော့ဆောင်းနန်းခဲကျေးရွာကို PDF ကဝင်ရောက်မိရှို့တယ်ဆိုပြီးစစ်ကောင်စီဘက်ကတံပြန်ဆွဆွဲထားတာပါတိုက်ပွဲငြိမ်းတဲ့အချိန်မှာလဲစစ်ကောင်စီဘက်ကဥဒိယမရှိလက်နက်ကြီးတွေနဲ့လမ်းပစ်ခတ်နေတာကြောင့်ယာယီဒုက္ခသည်စခန်းကတောင်းနဲ့ချီတဲ့စစ်ပြေဒုက္ခသည်တွေဘေးလွယာထပ်ပြီးတော့ပြောင်းရွှေ့နေရတယ်လို့ဆိုပါတယ်။မနေ့ဖေဖော်ဝါရီလကစစ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေကြောင့်ပြည်သူအများအပြားအုံအိမ်ဆုံးပြီးတော့စစ်ဘေးလွယာပုန်းခိုနေရတာပါ2023ခုနှစ်ဖေဖော်ဝါရီလတရနေ့နောက်ပိုင်းစကိုင်းတိုင်းတနင်္သာရီတိုင်းမကွေတိုင်းချင်းပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်မွန်ပြည်နယ်ရှမ်းပြည်နယ်ကချင်ပြည်နယ်တွေမှာပြည်ရင်းဒုက္ခသည်တသန်းနီးပါးရှိနေတယ်လို့ကုလသမဂ္ဂကမေလ၄ရက်နေ့ကအစည်းအဝေးထုတ်ပြန်ထားပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေကြုံရတဲ့မြန်မာနိုင်ငံမှာပြည်မြုပ်မိုင်းတံကြောင့်ဒီနှစ်ဆန်း3လတွေမှာပဲတေကျေထိခဲ့သူက100ကျော်ရှိတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။
ကောင်ကိုရီးယားရဲ့နိုဘယ်ဆုလို့တည်ကြတဲ့ကွမ်ဂျူးလူခွေဆုကိုမေ18ရက်နေ့မှာဒေါက်တာဆင်တီယာမောင်ကိုချီးမြှင့်လိုက်ပါတယ်။ထိုင်းနိုင်ငံနယ်စပ်မှာနှစ်ပေါင်း30ကျော်ကြာဘယ်ရောစည်းကမ်းဖွင့်ပြီးဒုက္ခသည်တွေအတွက်ပညာရေးနဲ့ကျန်းမာရေးဝန်ဆောင်မှုပေးနေတဲ့ဒေါက်တာဆင်တီယာမောင်ဟာမြန်မာဒုက္ခသည်တွေကိုကယ်တင်နိုင်ခဲ့တဲ့အပြင်မြန်မာပြည်အနာဂတ်အတွက်မျှော်လင့်ချက်လည်းဖြစ်ပြီးဒီမိုကရေစီအရေးလူခွေရေးနဲ့ညီညာရေးတန်ဖိုးတွေပေါ်ကူညီထောက်ပံ့တဲ့လုပ်ရက်အတွက်ကျေးဇူးတင်ကြောင်းစုရွေးချယ်ရေးအဖွဲ့ရဲ့မေလ3ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။1980ခုနှစ်မေလ18ရက်နေ့မှာဖြစ်ပွားခဲ့တဲ့တောင်ကိုရီးယားနိုင်ငံစစ်အာဏာရှင်စန့်ကျင်ရေးဒီမိုကရေစီလှုပ်ရှားမှုကိုထိမှတ်ပြုသောအဖြစ်အောင်မေဝယ်ဖောင်ဒေးရှင်းထူထောင်ခဲ့တာဖြစ်ပြီးနှစ်စဉ်လူခွင့်ရေးစုကို2000ခုနှစ်ကစပြီးချီးမြှင့်ခဲ့တာပါ။2000ခုနှစ်ကစတင်ချီးမြှင့်ခဲ့ရမှာ2004ခုနှစ်အတွက်ဒေါအောင်ဆန်းစုကြည်2009ခုနှစ်အတွက်ဦးမေကိုနိုင်တို့ကိုစုချီးမြှင့်ခဲ့ပြီး2022ခုနှစ်မှာတော့ဒေါက်တာဆင်တီယာမောင်ကိုအခုလိုချီးမြှင့်လိုက်တာဖြစ်ပါတယ်2018ခုနှစ်မှာတော့ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကိုချီးမြှင့်တဲ့အစုပြန်လည်ရုပ်သိမ်းခဲ့ပါတယ
်နန်းလောင်နဲ့ကိုင်းခမောင်တို့ပြောပြပေးခဲ့တာပါရှင်သောရရှင်များရှင်ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့ကမ္ဘာသတင်းတွေကိုလည်းစူးစီးတင်ပြပေးပါဦးမယ်အလိမ်မာတင်ပြထားပါတယ်ရှင
်ယူကရိန်းနိုင်ငံ Kiev မြို့တော်ကအမေရိကန်တန်ယုံကိုဗုဒ္ဓဘူးနှင့်မေလ18ရက်နေ့ကပဲပြန်ဖွင့်လှစ်လိုက်ကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကပြောပါရယ်ဖေဖော်ဝါရီလမှာယူကရိန်းကိုရုရှားဝင်မတိုက်ခင်ပိတ်ထားခဲ့တဲ့အမေရိကန်တန်ယုံကိုအခု3လကြာမှပြန်လည်ဖွင့်လှစ်လိုက်ပြီးလုပ်ငန်းတာဝန်များကိုစတင်ဆောင်ရွက်နေပြီဖြစ်ပါရယ်ပိုလန်နိုင်ငံမှာခေတ္တသွားနေထိုင်ခဲ့တဲ့တန်ယုံဝန်ထမ်းတွေတန်ယုံပိတ်ချိန်လွှင့်ထူထားတဲ့အမေရိကန်အလံကိုတင်ယူသွားခဲ့ပြီးအခုတန်ယုံဖွင့်ချိန်မှာအဲ့ဒီအလံကိုပြန်လွှင့်ထူခဲ့တယ်လို့အမေရိကန်ရုပ်သံအစီအစဉ် The Late Show with Stephen Colbert အစီအစဉ်မင်းမြတ်ကမှဝင်းဂျီဘလင်ကင်ကပြောသွားပါတယ်ရုရှားဘက်ကတိမ်းထားပြီးဖြစ်တဲ့မာရီယိုပိုမျိုးကအဇော့စတယ်တမီးဆက်ယုံမှာခံတိုက်နေတဲ့စစ်သားတွေတနင်္လာနေ့ကလေးကလက်နက်ချပြီးစတင်ထွက်ခွာခဲ့ပေမဲ့လက်နက်မချပဲကျန်နေသူတွေလည်းရှိပါတယ်။တရင်ဘက်ကုန်ကန်ဒီမှာလက်နက်ချပြီးသူပေါင်း2000ဝန်းကျင်ရှိပြီးသူတို့ရဲ့အနာဂတ်ဘယ်လိုရှိမလဲရေးရရရမသိရပါဘူး။ရုရှားတပ်တွေထိမ့်ချုပ်ထားတဲ့နယ်မြေတွေစီသူတို့ကိုခေါ်လာတာဖြစ်ပြီးနိုင်ငံတကာစစ်ချင်းကြီးအဖွဲ့ ICRC ကတော့လက်နက်ချလာတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေကိုအင်္ဂါနေ့ကစပြီးစည်ရင်ပြုစုမှတ်တမ်းတင်နေတယ်လို့ပြောပါတယ်ဒါပေမဲ့သူတို့ကိုအခုထိမ့်သိမ်းထားတဲ့နေရာတွေစီ ICRC ကပို့ပေးနေတာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြပါဗျ။အစာပိုင်းရက်တွေမှာဆေးကုသမှုလိုအပ်သူတွေကိုမာရီယိုပိုအရှိန်အဟုန်ကိုပို့ပေးတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါဗျ။ပထမလက်နက်ချသူတွေထဲမှာအဆင့်မြင့်တက်မှုတွေမပါဝင်သေးဘူးလို့လည်းဒေတာရင်းတွေမှာဖော်ပြပါဗျ။ယူကရိန်းဆိုရဘက်ကတော့ယူကရိန်းစစ်သားတွေတာဝန်ပြီးဆုံးပြီးအခုလိုထွက်ခွာတာယူကရိန်းစစ်သားတွေရဲ့အသက်ကယ်တင်မှုလှုပ်ဆောင်တာဖြစ်တယ်လို့ပြောထားပါတယ်။အခုရုရှားထိန်းချုပ်နေရတွေခေါ်ဆောင်သွားတဲ့ယူကရိန်းစစ်သားတွေကိုယူကရိန်းဘက်ကဖမ်းထားတဲ့ရုရှားစစ်သားတွေနဲ့အလဲအလှယ်လုပ်နိုင်ဖို့ယူကရိန်းဘက်ကမျှော်လင့်နေပါတယ်။တမီးဆက်ယုံတွေကယူကရိန်းစစ်သားတွေအကုန်ထွက်သွားရင်တော့ရုရှားကျူးကျော်စစ်စတင်ကလေးက3လအကြာအကြီးအမားဆုံးခုခံမှုကြီးအဆုံးသတ်သွားတာဖြစ်ပြီးရုရှားသမ္မတပူတင်အတွက်အောင်ပွဲဖြစ်တယ်လို့သုံးသပ်သူတချို့ကတော့ပြောနေပါတယ်။ယူကရိန်းကိုထောက်ခံနေတဲ့အနောက်နိုင်ငံတွေကတော့ယူကရိန်းကိုလက်နက်တွေဆက်လက်ထောက်ပံ့နေပြီးနိုင်ငံအရှေ့မြောက်ပိုင်းကဟဲကစ်မြို့ကိုတော့ယူကရိန်းတပ်တွေပြန်သိမ်းလိုက်နိုင်ပြီဖြစ်ပါတယ်။ ယူကရိန်းနိုင်ငံကိုရုရှားကဝင်ရောက်ကျူးကျော်စစ်ထိုးမှုလုပ်ပြီးနောက်မှာတော့ဒေသရင်းနိုင်ငံတွေဖြစ်တဲ့ဖင်လန်နိုင်ငံနဲ့ဆွီဒင်နိုင်ငံတို့နေတိုးဖော်မြောက်အတလန်တိတ်စစ်စာချုပ်အဖွဲ့ထဲဝင်ဖို့ပြီးခဲ့တဲ့ရက်ပိုင်းကပဲတရားဝင်လျှောက်ထားလိုက်ပါတယ်။လျှောက်လာတွေကိုနေတိုးအဖွဲ့အစည်းအဝေးရန်စတိုရင်ဘရိတ်ကလက်ခံပြီးတဲ့နောက်ဖင်လန်နဲ့ဆွီဒင်တပ်အမတ်ကြီး2ဦးနဲ့တွေ့ပြီးနေတိုးဌာနချုပ်မှာမေလ18ရက်နေ့ကကြေညာသွားတာပါ။
And I warmly welcome.The requests by Finland and Sweden to join NATO.
ဒီနေ့ဟာလုံခြုံရေးအတွက်အရေးပါတဲ့နေထူးနေ့မြတ်ဖြစ်ပြီးနေတိုးချဲ့တွေမှုအရေးကြီးလာတာကိုမဟာမိတ်တွေအားလုံးကနားလည်လက်ခံလာတာလည်းဖြစ်တယ်လို့ Mr. Studenberg ကပြောပါတယ်။ဒါအပြင်အားလုံးတနည်းတညွတ်တဲ့ဝိုင်းရက်တီမှာရတော့မယ်ဆိုတာကိုလည်းအားလုံးကလက်ခံလာပြီးဒီသမိုင်းဝင်အခိုက်အတန့်ကိုလက်မလွတ်တမ်းအမိအယစုတ်ကင်သွားမှဖြစ်မယ်လို့လည်းဆိုပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမေလ19ရက်နေ့ကစပြီးအာရှနှစ်နိုင်ငံ6ရက်တာခီးသွားနေပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာအရှိတောင်အာရှနိုင်ငံတွေကခေါင်းဆောင်တွေနဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးပွဲကျင်းပပြီးရပိုင်အတွင်းမှာပဲသမ္မတဘိုင်ဒန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုတွားရောက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာဒေသကြီးနှစ်ခုရဲ့အရေးကိုတပြိုင်နက်တည်းကင်တွယ်နိုင်ကြောင်းပြတာဖြစ်ပြီးယူကရိန်းအပေါ်ရုရှားကျူးကျော်စစ်ကိုအာရုံစိုက်လှုံ့ဆော်နေပေမဲ့သမ္မတဘိုင်ဒန်အစိုးရဟာအာရှပစိဖိတ်ဒေတာဟာအရေးပါတဲ့ဒေတာဖြစ်တယ်ဆိုတာကိုဒီခီးစင်ကပြသလိုက်တာလည်းဖြစ်ပါတယ်။ဧပြီလကုန်ပိုင်းကလေးကကူးစက်မြောင်းအိုမီခရွန်ကိုဗစ်မျိုးကွဲကူးစက်ပြန့်နှံ့နဲ့မြောက်ကိုရီးယားမှာကိုဗစ်သံသယလူနာအရေးအတွက်တရှိန်ထိုးမြင့်တက်နေပေမဲ့ပြည်ပကကိုဗစ်ကာကွယ်ဆေးလူဒန်းမှုကိုညှင်းဆို့ထားပါတယ်။ပြည်တွင်းမှာဆေးဝါးနဲ့ပိုတက်ဆေးရည်အပူချိန်တိုင်းကိရိယာအပါအဝင်လိုအပ်တဲ့ကျန်းမာရေးထောက်ကူပစ္စည်းတွေတိုးမြင့်ထုတ်လုပ်ဖို့ကြိုးပမ်းနေတယ်လို့ကိုရီးယားအစိုးရသတင်းဌာန KCN ကကြေညာရေးနေ့မေလ19ရက်နေ့ကကြေညာပါတယ်ဧပြီလကကူးစက်ခဲ့တဲ့ဆိုတော့အိုမီခရွန်ကိုဗစ်မျိုးကွဲကူးစက်မှုကသတင်းသုံးပတ်အတွင်းတောက်ကြနေမေလ20ရက်နေ့အထိဆိုရင်ရောဂါကူးစက်သူနှစ်သန်းဝန်းကျင်နဲ့သေဆုံးသူအယောက်60ကျော်သွားပြီဖြစ်ပါတယ်။ရောက်ကိုရီးယားကောင်းဆောင်ကီဂျွန်ဟန်ကရောဂါကူးစက်ပြန့်နှံ့မှုအတွက်တော့ဆေးဝါးထံယူရတာဝန်ရှိသူတွေကိုအပြစ်တင်ထားပြီးကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချထားပါတယ်ရှင်။
အလိမ်မှာတင်ကြပေးခဲ့တာပါရှင်။သောရရှင်များရှင်သတင်းဖတ်ဆင်ခန်းနာတွေကတော့ဒီလောက်ပါပဲ။သောရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းင်းကလေးနဲ့မနေ့ကင်းထုတ်လွှင့်ချက်တွေပဲဖြစ်ပါလေ။ခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတင်ပြမှာပ
ါ။ယူကရိန်းနိုင်ငံမော်ရီပုံစစ်ကမ်းမြို့ကတမနီဆက်ရုံမှာနောက်ဆုံးကျန်းနေတဲ့ယူကရိန်းတပ်ခိုက်ရေးသမားတွေကိုဖယ်ရှားလိုက်တယ်လို့ရုရှားကာကွယ်ဝင်ကြီးဌာနကကြေညာလိုက်ပြီးတဲ့နောက်မှာအဖမ်းဆီးခံယူကရိန်းစစ်တုံ့ပန်းတွေအရေးစိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ပြင်သစ်သမ္မတကအဆိုပြုထားသလိုယူကရိန်းနိုင်ငံကိုဥရောပနိုင်ငံရဲ့အတိုင်းဝိုင်းမှာအရင်လက်ခံတာမျိုးမဟုတ်ဘဲ EU ဥရောပသမ္မတအဖွဲ့ဝင်ဖြစ်နေအပြည့်အဝလက်ခံဖို့လိုအပ်ကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောကြားလိုက်ပါတယ်။အနာဂတ်စစ်ပွဲတွေဟာဒီကနေ့ခေတ်နဲ့တိတ်တူတော့တာမဟုတ်တဲ့အတွက်American စစ်သားတွေအနေနဲ့အသင့်ပြင်ထားကြဖို့ American ပူးတဲ့စီးဥစည်းချုပ်များရဲ့အကြီးအကဲဗိုလ်ချုပ်ကြီး Mark Milley ကစနေနေ့ West Point စစ်တကတူဘိုဒင်းလန်းဆင်ပွဲအခမ်းအနားမှာတိုက်တွန်းလိုက်ပါတယ်။ Australia နိုင်ငံကစနေနေ့အထွေထွေရွေးကောက်ပွဲမှာလက်ဝဲတိုက်ခံ Labor Party ကအနိုင်ရလိုက်တဲ့အတွက်ဆယ်စုနှစ်တခုနီးပါးကြာတာဝန်ယူခဲ့တဲ့ Conservative အစိုးရအုပ်ချုပ်မှုအဆုံးသတ်တော်မှာဖြစ်ပါတယ်။
နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မြို့သက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝေးအောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီခွန်းနဲ့ဇူဘဲလ် FTL တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုက်တိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE မြန်မာပိုင်းအစီအစဉ်ကိုအပင်းနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမ Thank you type ပ
This program has come to you from the Voice of America, Washington.